Welcome to the Voice of America in Burmese.
ပြန်ပေါင်းကင်ဝေးရညတညဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်အသံကနေ2024ခုနှစ်ဇွန်လ16ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ဒီလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေစတင်အသံလွှင့်နေပါခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ညနေပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဆန္ဒမှုအကူအညီတွေပေးနိုင်မှုဂါဇာစစ်ပွဲကိုယာယီရဆိုင်းထားမယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ဘင်္ဂလားဒေ့ရှ်ပိုင်နယ်အတွင်းမြန်မာဘက်ကကြီးစံနေကြကြတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်ဒီလိုသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုတော့ကိုရန်နဲ့အတူတင်ပြပေးကြပါပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
တကြတဲ့မူဝါဒနဲ့ပူပေါင်းဘလို့ပူပေါင်းလှုပ်ဆောင်ရမယ်ဆိုတဲ့ဟာကိုပဲညီမတို့လူငယ်တွေအနေနဲ့ဖြစ်စေချင်တယ်။ပို့တော်လိုင်းပြီးဘာယာရူညီမတို့ရမှာဘာနေရာကြီးရမှာဆိုတာညီမတို့လူငယ်တွေမှာမရှိဘူး။ညီမတို့တော်လိုင်းပြီးအိမ်ပြန်မှာညီမတို့လှုပ်ချင်တ
ယ်။မြာဒေတာအခြေဆိုင် 96 ဆိုကြအဖွဲ့ရဲ့ဗန္ဓာရေးတာဝန်ခံဖူးပြောတော်တာဖြစ်ပါတယ်။တွေးဆုံမေးမြန်းခန်းအပြည့်စုံကိုနောက်ပိုင်းမှာနှာဆင်ရဖို့ရှိပါတယ်။ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေမှာတော့ရိုဂျာတို့ရဲ့မျောလင့်ချက်ကမ္ဘာမြေမမီဒီယာမြင်ကွင်းကျဲမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ Israel Hamas စစ်ပွဲကြောင့်ဆန္ဒရေးခါပြတ်လတ်မှုနဲ့ရင်ဆိုင်နေရတဲ့အရေးပေါ်အကူအညီလိုအပ်နေသူပါလက်စတိုင်းတွေအတွက်ပို့ပေးမယ့်အကူအညီတွေပိတ်မိနေတဲ့ပြဿနာပြေလည်ရေးဂါဇာတောင်ပိုင်းကလမ်းမှာနေဘက်တိုက်ပွဲတွေယာယီရပ်ဆိုင်းထားမယ်လို့ Israel စစ်တပ်ကဒီကနေ့ဇန်နဝါရီလ16ရက်ဒီခါမှာဒီကနေ့ဇွန်လ16ရက်နေ့မှာပြောပါတယ်အစ္စရေးဟာမတ်စစ်ပွဲဟာအခုဆိုရင်6လတည်းကိုရောက်ရှိလာနေပြီဖြစ်ပါတယ်နိဗျဟာအရယာယီရဆဲမှုလို့အစ္စရေးကတုံတုံပြောဆိုထားတဲ့အစီအစဉ်အရရာဖာဒေတာက12ကီလိုမီတာလောက်ရှိတဲ့လမ်းတစ်လျှောက်အကျုံးဝင်မှာဖြစ်ပါတယ်ဒါဟာအစ္စရေးရဲ့အဓိကမဟာမိတ်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအသိုက်အဝန်းကတိုက်ခိုက်မှုတွေရပ်ဆိုင်းရေးတောင်းဆိုထားတာတော့တိတိတသာနေနေတာဖြစ်ပါတယ်။အစ္စရေးတို့ပြောထားတဲ့အတိုင်းတိုက်ခိုက်မှုတွေရာယီရဆိုင်မယ်ဆိုရင်စာနာရိတ်ခါပြလတ်မှုနဲ့အကြီးကျယ်ရင်ဆိုင်နေရတဲ့ပါလက်စတိုင်းတွေအတွက်အများကြီးအထောက်အကူပြုစေမှာဖြစ်ပါတယ်။ရာယီရဆိုင်မှုရဆိုင်ထားတဲ့အစီအစဉ်ဟာဒီဒေသစံတော်ချိန်မနေ့၈နာရီကနေည9နာရီအထိအကျုံးဝင်မှာဖြစ်ပြီးတော့နောက်ထပ်အသိပေးကြေညာချက်မထုတ်ပြန်မချင်းနေ့စဉ်ရဆိုင်ပေးထားမယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ခင်ဗျာ။
ဆိုဇာနိုင်ငံမှာကျင်းပနေတဲ့ယူကရိန်းငြိမ်းချမ်းရေးနိုင်ငံတကာညီလာခံရဲ့ဒီကနေ့တနင်္ဂနွေနေ့ဆွေးနွေးမှုတွေမှာစားနပ်ရိက္ခာပူလုံရေးနျူကလ িয়ার ကပ်ဘေးကိုရှောင်ရှားနိုင်ရေးယူကရိန်းကနေခေါ်သွားတဲ့ကလေးတွေရုရှားထံကပြန်လည်ရရှိရေးကိစ္စတွေကိုအဓိကဆွေးနွေးဖို့အစီအစဉ်ထားပါတယ်။နှစ်နှစ်ကျော်ကြာရုရှားကျူးကျော်မှုကြောင့်စတင်ခဲ့တဲ့စစ်ပွဲကိုဆုံးသတ်နိုင်ရေးနိုင်ငံပေါင်း90ကျော်ကခေါင်းဆောင်တွေထိပ်တန်းတာဝန်ရှိသူတွေဆိုဇာနိုင်ငံအပန်းဖြေတောင်ပေါ်မြို့ဖြစ်တဲ့ဒီဘာဂန်စတော့မှာမနေ့ကစပြီးတော့နှစ်ရက်ကြာတွေ့ဆုံဆွေးနွေးနေကြတာပါယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကတော့သူ့ရဲ့ငြိမ်းချမ်းရေးကမ်းလှမ်းချက်ကိုညီလာခံတက်လာကြတဲ့ကမ္ဘာခေါင်းဆောင်တွေထောက်ခံတာကြောင့်စစ်ပွဲအဆုံးသတ်နိုင်မဲ့အဆိုပြုချက်ကိုရုရှားထံတင်ပြနိုင်ဖို့လည်းမျှော်လင့်နေပါတယ်။ကမ္ဘာကြီးအတွက်ငြိမ်းချမ်းရေးဟာဘလောက်အထိပ္ပယ်ရှိတဲ့ရေရှည်တည်တံ့အောင်ဘလို့လုံနိုင်တယ်ဆိုတာကိုဝိုင်းဝန်းစဉ်းစားဆုံးဖြတ်ကြရလိမ့်မယ်လို့လည်းယူကရိန်းသမ္မတကမနေ့တုန်းကညီလာခံမှာပြောကြားခဲ့ပါတယ်ခင်ဗျာ။
ရုရှားနိုင်ငံတောင်ပိုင်းကအကျဉ်းတောင်တစ်ခုကိုလုံခြုံရေးတပ်ဖွဲ့တွေကဝင်ရောက်ဆင်းသင့်ပြီးထောက်ဝန်းတန်းတွေကိုတစားကံအဖြစ်ဖမ်းဆီးထားတဲ့အကျဉ်းသားတွေကိုတုတ်တင်လိုက်တဲ့အကြောင်းအစိုးရပိုင်း RIA Novosti သတင်းမှာဒီကနေ့ဇွန်လ16ရက်နေ့မှာဖော်ပြပါတယ်။ရုရှားလုံခြုံရေးတပ်ဖွဲ့တွေရဲ့ဝင်ရောက်ဆင်းသင့်မှုအတွင်း Rostov on Don မှာရှိတဲ့အကျဉ်းထောင်ဝန်ထမ်းတွေတော့ထိခိုက်ဒဏ်ရာရခဲ့ခြင်းမရှိဘူးလို့ရုရှားအကျဉ်းဥစည်းဌာနတာဝန်ရှိသူတွေရဲ့ပြောဆိုချက်ကိုကိုးကားပြီးRIA Novosti သတင်းမှာဖော်ပြပါတယ်။ပြန်ပြီးဆွဲသူတွေကိုတုတ်တင်လိုက်နိုင်ခဲ့ကြောင်းသာအစိုးရပိုင်းသတင်းမှာဖော်ပြပေမဲ့ဒေသခံသတင်းတွေကတော့တခြားအကျဉ်းသားတချို့လည်းတည်ဆုံးခဲ့ကြောင်းဖော်ပြပါတယ်။အစိုးရပိုင်းတို့ကတော့တစားကံနေရဘာနံပါတ်ဒုတ်တွေဓာတ်တွေမိသက်တပ်ဖွဲ့အသုံးပြုတဲ့ပစိန်တွေကင်ဆောင်ထားတဲ့IS Islam Myth စစ်သွေးကြွအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့သူတွေပါဝင်တဲ့အကျဉ်းသားတချို့ကအဲ့ဒီအကျဉ်းတောင်တွေကအဆောင်တက်မှာလုံခြုံရေးအဆောင်တွေကိုပြန်ပေးဆွဲထားခြင်းဖြစ်တဲ့အကြောင်းအမိမဖော်လိုတဲ့တာဝန်ရှိသူတွေကိုကိုးကားပြီးအစိုးရပိုင်းတပ်သတင်းမှာဖော်ပြခဲ့ပါတယ်ခင်ဗျာ
ဒ ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိဟိုင်းဒိုမီတာ 32 kHz 9383နဲ့9383ဟိုင်းဒိုမီတာ 51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ 190 kHz 1505ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမြန်မာနိုင်ငံဘက်ကပြစ်လိုက်တဲ့ကြည်တွေဘင်္ဂလားဒေ့ရှ်ပိုင်နဲ့စိတ်မာတင်ကျွန်းကိုကြားရောက်ခဲ့တဲ့အတွက်ဒီကိစ္စကိုနိုင်ငံအကြားဖြေရှင်းဖို့စူးစမ်းနေတယ်လို့ဘင်္ဂလားဒေ့ရှ်ပို့ဆောင်ရေးနဲ့လန္ဒရာဆိုင်ရာဝန်ကြီးအိုဘိုက်ဒူကဒါကပြောကြားလိုက်ပါတယ်မြန်မာနိုင်ငံကလက်နက်ကင်ပဋိပက္ခတွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံထိခိုက်နစ်နာရရင်စစ်မချမ်းမြေပွဲဖြစ်မဲ့အကြောင်းဒီကိစ္စကိုဆွေးနွေးညင်နယ်မှုနဲ့ဖြေရှင်းဖို့စူးစမ်းလှုပ်ဆောင်နေတဲ့အကြောင်းဒါပေမဲ့မြန်မာဘက်ကပြစ်ခတ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံသားတယောက်ယောက်ထိခိုက်ခဲ့မယ်ဆိုရင်ပြန်လည်တုံ့ပြန်သွားမယ်လို့ဒါကာမြို့တော်ကအာနာယအဝါမီလိပါတီရုံးချုပ်မှာမနေ့ကကျင်းပတဲ့တင်းနေတာရှင်းလင်းပွဲအတွင်းဝန်ကြီးကဒါကပြောကြားခဲ့တာပါမြန်မာနိုင်ငံအပေါ်ရန်လိုမုန်းတီးမှုမရှိပေမဲ့တိုက်ခိုက်ခံရရင်တော့လက်တုံ့ပြန်ဖို့အစဉ်သင့်ရှိတဲ့အကြောင်းလည်းပြင်းပြင်းထန်ထန်သတိပေးပြောကြားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နေဆမြန်မာနိုင်ငံရခိုင်ပြည်နယ်မှာမကြာသေးခင်ကာလတွေကစစ်ကောင်စီနဲ့ AA အာရခတပ်တော်တို့အကြားတိုက်ပွဲတွေပြင်းထန်လာရာကနေဆဖြတ်ကျော်ပစ်ခတ်မှုတွေရှိခဲ့တဲ့အပေါ်ဘင်္ဂလားဒေ့ရှ်ကသတိပေးလိုက်တာလည်းဖြစ်ပါတယ်ပစ်ခတ်မှုတွေဟာဘယ်သူလက်ချက်ဆိုတာတော့ရှင်းရှင်းလင်းလင်းမရှိသလိုစစ်ကောင်စီကရော AA အဖွဲ့ကပါတစုံတရာပြောဆိုတာလက်တလုံးမတွေ့ရသေးပါဘူးရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်ထွက်ပြေးခဲ့ကြရတဲ့ယာနဲ့ချီတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကမြန်မာနိုင်ငံကိုပြန်လည်ပို့ဆောင်ပေးခဲ့ပါတယ်ခင်ဗျာ
မြန်မာရေးငြိမ်းချမ်းတဲ့ဤနဲ့ဆွေးနွေးဖြေရှာရမှာထိုင်းနိုင်ငံဟာရေးပါတာကြောင့်တဏ္ဍာမန်ရေးရဦးစားပေးဖြေရှင်းနိုင်ဖို့ကြိုးပမ်းမယ်လို့မကြသေးခင်ကမှအသိခံလိုက်တဲ့ထိုင်းနိုင်ငံသားရေးဝန်ကြီးမာလီစန်ဂီယန်ပွန်ဆာကပြောလိုက်ပါတယ်အိန္ဒိယနိုင်ငံတွေတည်ငြိမ်မှုရှိဖို့အရေးကြီးတယ်ဆိုတာမြန်မာနိုင်ငံအကြက်တဲကြောင့်ထိုင်းနိုင်ငံဆက်လုံခြုံရေးထိခိုက်နေရတာကိုလည်းထောက်ပြခဲ့တာပါထိုင်းနိုင်ငံသားရေးမူဝါဒဟာအိန္ဒိယနိုင်ငံတွေနဲ့အပြန်အလှန်ငြိမ်းချမ်းရေးကိုအာရုံစိုက်တင်ကြောင်းနဲ့ဒါမှသာပူပေါင်းဆောင်ရွက်မှုတွေနဲ့အပြန်အလှန်အကျိုးရှိမယ်လို့လည်းပြီးခဲ့တဲ့တောက်ကြနေ့ကသတင်းတောက်တွေနဲ့တွေ့ဆုံမှနိုင်ငံရေးဝန်ကြီးတက်ကပြောကြားခဲ့ကြောင်းထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာကကိုးကားဖော်ပြပါရယ်မြန်မာရေးဟာထိုင်းနိုင်ငံအတွက်လုံခြုံရေးထိုင်းနိုင်ငံလုံခြုံရေးအတွက်ဦးစားပေးဖြည့်ရှင်းဖို့လိုအပ်သလိုပြဿနာကိုထိတိယောက်ယောက်ဖြည့်ရှင်းနိုင်မဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေမှာလည်းအဓိကနေရာကပါဝင်လို့ကြောင်းလည်းပြောဆိုခဲ့တာပါစာနာမှုအကူအညီပေးရေးဟာအရေးကြီးတာကြောင့်ဖြည့်ဆည်းနိုင်အောင်ထိုင်းနိုင်ငံကဆက်လက်ကြိုးပမ်းမှာဖြစ်သလိုသက်ဆိုင်သူတွေအားလုံးကလည်းလက်ခံဖို့လိုအပ်ကြောင်းလည်းပြောကြားခဲ့ပါတယ်ခင်ဗျာ
တရုတ်ဝန်ကြီးချုပ်လီချန်းဟာတရုတ်အစိုးရရဲ့တံခါးပိတ်ဆို့မှုတွေကြောင့်ထိခိုက်နစ်နာခဲ့ရတဲ့ဩစတြေးလျဝိုင်းလုပ်ငန်းအများစုတရှိရာဒေသကိုဒီကနေ့ဇွန်လ16ရက်နေ့မှာတွားရောက်ပြီးနိုင်ငံဆက်ဆံရေးပြန်လည်ကောင်းမွန်တဲ့အထိမ်းအမှတ်အဖြစ်အောင်ပွဲခံခဲ့ပါတယ်ဝန်ကြီးချုပ်လီချန်းရဲ့ခီးစဉ်ဟာ9နှစ်အတွင်းဩစတြေးလျနိုင်ငံကိုတရုတ်နိုင်ငံရဲ့အဆင့်အမြင့်ဆုံးအရာရှိတဦးအနေနဲ့လာရောက်တဲ့ခီးစဉ်ဖြစ်ပြီးတရုတ်ဘက်ကတံခါးပိတ်ဆို့ထားတဲ့ဩစတြေးလျရဲ့ပြပပို့ကုန်အတော်များများကိုပြန်လည်ရုပ်သိမ်းပေးခဲ့ပါတယ်တရုတ်ဟာဩစတြေးလျအတွက်အကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ပြီးအဓိကကုန်ပစ္စည်းတွေဖြစ်တဲ့တန်တတ်ထူရိုင်းနဲ့ကြောင်မီတို့အပါအဝင်ဩစတြေးလျရဲ့ပြပပို့ကုန်30ရာခိုင်နှုန်းကိုမနစ်ကတင်သွင်းခဲ့တာပါမနစ်2023ခုနှစ်အတွင်းနိုင်ငံကုန်သွယ်ရေးပမာဏဟာအမေရိကန်ဒေါ်လာ216ဘီလီယံရှိခဲ့ပါတယ်ခင်ဗျာ
နောက်ဆုံးသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စံကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အရင်ဆုံးတော့ရိုဝင်ဂျာတို့ရဲ့မျောလင်းချက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါစက်တက်ကအာနာသိမ့်ပြီးချိန်ကစလို့တိုင်းသားဒေသတွေပါဝင်မြန်မာနိုင်ငံတော်ကစစ်ကောင်စီရဲ့လက်ချက်နဲ့ပြည်သူတွေလူခွေချိုးဖောက်မှုတွေကိုစိုးစိုးဝါးဝါးရင်ဆိုင်ကြုံတွေ့နေရပါတယ်စစ်ကောင်စီတက်တဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေပိုပြင်းထန်လာပြီးတော့လေကြောင်းကတိုက်ခိုက်တာလက်နက်ကြီးကြီးကြတာကြောင့်ရသပြည်သူတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံမှုတွေဇက်တိုက်ဆိုသလိုဖြစ်လာနေပါတယ်ဒီလိုမျိုးလူခွေချိုးဖောက်မှုတွေဆိုးဝါးလာနေတဲ့အခြေအနေပေါ်မှာ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့လူခွေရေးဝန်ကြီးဌာနအနေနဲ့ဘယ်လိုစုံစမ်းဖော်ထုတ်ရေးယူဆောင်ရွက်နေပါသလဲ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့လူခွေရေးဒုဝန်ကြီးဦးအောင်ကျော်မို့ကို VOA မြန်မာပိုင်းကအမတ်စုမွန်က Skype ပါနေဆက်သွယ်ပြီးမြန်ထားပါတယ်ခင်ဗျာ
ဟုတ်ဦးအောင်ကျော်မို့ရှင်အခုလိုမျိုး VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ဆက်သွယ်ခွင့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျမတို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံတဝက်မှာလူခွေချိုးဖောက်မှုတွေဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့အဓိကဦးစားပေးဆွေးနွေးမှာပေါ့နော်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီတစ်ရက်ကနေစပြီးတော့စစ်တပ်ကအာဏာသိမ်းပြီးတဲ့အချိန်မှာဒီတိုင်းရင်းဒေသတွေအပါအဝင်ပေါ့နော်မြန်မာနိုင်ငံတဝက်လုံးမှာ ဒီစစ်ကောင်စီရဲ့လက်ချက်နဲ့ပြည်သူတွေကလူခွေချိုးဖောက်မှုတွေချိုးဆိုးဝဝရင်ဆိုင်ကြုံတွေ့နေရပါတယ်ပေါ့နော်အခုဒီ2024ခုနှစ်ထဲမှာဆိုရင်တော်တော်လေးကိုမှအခြေအနေတွေကပိုဆိုးလာတယ်ဒီစစ်ကောင်စီတက်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားစစ်ကောင်စီတက်နဲ့ဒေသခံပြည်သူကာကွယ်ရေးတက်တွေကြားမှာတိုက်ပွဲကပြင်းထန်နေတယ်အဲ့လိုပြင်းထန်နေတဲ့အချိန်မှာဒီစစ်ကောင်စီဘက်ကဒီစီရေးအေးနေလာတာနဲ့အမျှသူတို့ဘက်ကနေလေကြောင်းနဲ့တိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေလုပ်တဲ့အခါမှာလူတွေအများကြီးအစုလိုက်ပြုံလိုက်တေကျေပျက်စီးမှုတွေဖြစ်တယ်လူတွေအစုလိုက်ပြုံလိုက်အသက်ခံတာတွေဖြစ်တယ်အဲ့ဒီထဲမှာကလေးငယ်တွေလည်းပါတယ်အမျိုးသမီးတွေပါတယ်ကိုဝင်ဆောင်မိခင်တွေပါတယ်တက်ကြီးရွယ်အိုတွေလည်းပါတယ်ပေါ့ဆိုတော့ဒီလိုမျိုးဒီလောက်ထိလူခွေချိုးဖောက်မှုအခြေအနေကတနှစ်ထက်တစ်နှစ်ပိုပြီးတော့မှအာနာသိမ့်ပြီးနောက်ပိုင်းမှာဆိုးဆိုးဝါးဝါဖြစ်လာနေတဲ့အပေါ်မှာ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရရဲ့လူခွေဝင်ကြီးဌာနအနေနဲ့ပေါ့နော်ဒီဒုတိယဝင်ကြီးတယောက်အနေနဲ့ဒီအခြေအနေပေါ်မှာဘယ်လိုများရှုမြင်သုံးသပ်မိပါလဲရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်မဆူမပြောသလိုပေါ့လေတနိုင်ငံလုံးတိုက်တာနဲ့သူတို့ကစစ်ရေးရန်ရှုံနေနေတဲ့ခါကျတော့ဒီအယက်သားတိမနဲ့စစ်ရေးတိမကူတော့မခွဲခြားပဲနေပေါ့လေသူဇက်တိုက်ဆိုသလိုလေချောင်းကနေပုံကြီးပေါ့လက်နဲ့ကြီးတွေနဲ့ပစ်ခတ်ပြီးတော့အဓိကတော့အယက်သားတိဆုံမှုအယက်သားတွေဥယင်ပိုင်ဆိုင်မှုတွေထိခိုက်နေတာမှုဘာသာရေးဆော့တွေဖြစ်စီဆုံးရှုံးမှုစတဲ့လုံရက်တွေသူခက်ဆက်စိတ်လှုပ်လာတာကျွန်တော်တို့တွေ့ရတယ်ဒါတွေကိုလည်းကျွန်တော်တို့ဝန်ကြီးဌာနအနေနဲ့အသေးစိတ်ကျွန်တော်တို့မှတ်တမ်းတင်ပြီးတော့ကျွန်တော်တို့အတွင်ကူပြောမှုကာလအခြေအနေတစ်ခုရောက်ရင်တရားနာတမှုဖော်ဆောင်ပေးဖို့ရဲ့လက်တလောနိုင်ငံတကာတရားရန်တရားစီရင်ခင်ခြင်းမှလည်းထောက်ကူပြုတဲ့မှတ်တမ်းမှတ်ရာတွေကိုကျွန်တော်တို့ကောက်ခံပြီးတော့သက်ဆိုင်တဲ့ကျွန်တော်ရဲ့ဒီမိဖက်ဖွဲ့စည်းတွေနောက်ပြီးတော့သက်ဆိုင်ရအစိုးရတွေနဲ့ကျွန်တော်တို့မျှဝေတာရှိတယ်အဲဒီအာနာသိမ့်ဖို့စူးစမ်းကြတဲ့ကပေါ့နော်2021 February လတရက်နေ့ကနေစပြီးတော့ဒီနေ့တချင်တည်းဆိုလို့ရှိရင်တနိုင်ငံလုံးတိုင်းတာနဲ့စုလိုက်ပြုံလိုက်တက်ဖြတ်မှုပေါင်းကကျွန်တော်မှတ်တမ်းထားမိတဲ့လောက်မှတ်တမ်းတင်ထားတဲ့လောက်က940ရှိတယ်ပေါ့နော်အဲ့ဒီ940ကတော့တနိုင်ငံလုံးတိုင်းတာနဲ့နိုင်ငံနဲ့မှာဖြစ်ခဲ့တဲ့ဟာပေါ့ဒီထဲမှာဂရန်နီလည်းပါမယ်ရခိုင်လည်းပါမယ်ချင်းလည်းပါမယ်ကချင်လည်းပါမယ်စသဖြင့်ပေါ့အဲ့တော့2024တခုတွေကိုပဲဒီအစုလိုက်ပြုံလက်တပ်ဖြတ်မှုပေါင်း56ခုကျွန်တော်တို့မှတ်တမ်းတင်ခဲ့တာရှိတယ်။အဲဒီဟာတွေကဟိုနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေကိုစစ်ကောင်စီကပေါ်ပေါ်တင်တင်လူသိရှင်ကြလူမိုက်ဆန်ဆန်ကျူးလွန်နေတဲ့အရာရဲ့တပ်တည်ထောက်ထားတွေဖြစ်တယ်ပေါ့။အဲ့တော့ဒီလူစိုးရတဲ့လူခွင့်ချူပေါမှုတွေနိုင်ငံတကာရဲ့ဇုံမှုထင်မှာကျုံးဝင်တဲ့ကျူးလွန်မှုတွေကိုကျွန်တော်တို့အနေနဲ့ဒီနစ်နာသူတွေအဲနောက်ပြီးတော့စစ်ကောင်စီကျူးလွန်တဲ့စစ်ကောင်စီကိုအပြစ်ပေးအရေးယူနိုင်ဖို့အတွက်အင်တိုင်းအတိုင်းအစိုးရအနေနဲ့ဆုံးကုန်ဆောင်ရွက်နေတယ်။အဲနောက်ထပ်လက်တည်တဲ့ပုံမှန်ခြေပြန်တဲ့လှုပ်ဆောင်မှုတွေတပ်ဆိုင်ရာစုဖွဲ့တွေတိုင်းရင်းသားအင်အားစုတွေပေါ့နော်။တော်လင်းအင်အားစုတွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဆက်လက်လှုပ်ဆောင်သွားဖို့ရှိပါတယ်ခင်ဗျ။ဟု
တ်ကဲ့ရှင်။နောက်တစ်ခုကဒီလိုမျိုးအစုလိုက်ပြုံလိုက်ဒီအသက်တွေဘဝတွေဆုံးရှုံးခဲ့ရတဲ့ပြည်သူတွေရဲ့ထိခိုက်နစ်နာမှုတွေနဲ့ပတ်သက်ပြီးတော့တရားမျှတမှုဖော်ဆောင်နိုင်အောင်ပေါ့နော်ဒီဒေသမှာရှိတဲ့မြေပြင်မှာရှိတဲ့အဖွဲ့အစည်းတွေနောက်ပြီးတော့ဒီဒေသမှာရှိနေတဲ့ပြည်သူလူထုတွေနဲ့ပူးပေါင်းပြီးတော့စစ်ဆေးမှုတွေမှတ်တမ်းရယူမှုတွေအဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီလိုမျိုးစုဆောင်းထားနိုင်မှုအခြေအနေနဲ့ပတ်သက်ပြီးတော့လူခွေဝန်ကြီးဌာနအနေနဲ့လက်ရှိစောင့်ရွက်နေတဲ့အခြေအနေအနေထားလုပ်ငန်းစဉ်တွေလည်းနည်းနည်းပြောပြပေးပါရှင
်အဓိကကတော့ဒီလူစုလက်ပြုံလိုက်တက်ဖြတ်မှုမှတ်တမ်းမရတွေကောက်ခံတဲ့နေရာမှာ
ဟုတ်ကဲ့
တို့တော်တော်လေးကို sensitivity များတယ်ပေါ့လူတွေရဲ့ဒီစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်နေတာကိုနှစ်ခုလုံးပါတယ်နိနာသူတွေကတရှိဆိုလို့ရှိရင်မိသားစုတဦးပဲကြံခဲ့တာလို့ဒါမှမဟုတ်ရှင်မိသားစုတစ်ခုလုံးပါသွားတာလို့ဒါတွေရှိတဲ့ခါကျတော့ကျွန်တော်တို့ matter matter တွေကောက်ခံတဲ့နေရာမှာ do no harms နဲ့ conflict sensitivity ပေါ့နော်ဒီကျွန်တော်တို့ရဲ့လောက်ရဲ့ကြောင့်ဒီအခြေအနေဒီခံစားရမှုအခြေအနေပုံမှုမစိုးသွားအောင်နောက်ပြီးတော့လက်တလောအခြေအနေဒီမှာဘောနော်ဒီတိရှာလူတွေကိစ္စဖြစ်တဲ့အတွက်ကြောင့်မလို့အသေးစိတ်ကျွန်တော်တို့ဒီစီယုံလုံးဆိုတဲ့ဘက်မှာရောတရားခွင်မှာရောကျွန်တော်တို့ကအသုံးပြုနိုင်အောင်မတန်မရရကောက်ခံတဲ့ဟာတွေရှိတယ်။ဂဂနနာတူတူကြကြမတန်တင်နိုင်မှသာပေါ့ဘယ်ချိန်မှာဖြစ်တယ်လဲဘယ်သူကလုပ်တယ်လဲပေါ့ဘယ်နေရာမှာဖြစ်တယ်လဲစသဖြင့်ပေါ့ဒီလူအသေးစိတ်ကြတဲ့အချက်လက်တွေကိုကျွန်တော်တို့ကကောက်ခံပြီးတော့ဒီသတင်းအချက်လက်တွေကိုညှာဝေပြီးတော့စစ်ကောင်စီကိုတိုက်ထိုက်ထန်တန်ကျွန်တော်တို့ကအရေးယူပြီးတော့နိနာသူတွေကရာတင်ရထိုက်တဲ့တရားမျှထားမှုကိုပေါ်ဆောင်ပေးဖို့အတွက်ကျွန်တော်တို့ဆောင်ရွက်နေတာရှိပါတယ်ခင်ဗ
ျဟုတ်ကဲ့ရှင်အဲ့တော့အဲ့လိုမျိုးလူခွေချိုးပေါက်ခံရတဲ့မြန်မာနိုင်ငံသားတွေအနေနဲ့ပြည်ပကိုထွက်ပြေးတိမ်းရှောင်ရတာတွေရှိတယ်နေဆက်ဖြတ်ကျော်ပြီးတော့မှပုန်းရှောင်နေရတဲ့လူတွေရှိတယ်ပြည်တွင်းမှာပဲရှိနေတယ်ဆိုတော့ဒီလိုမျိုးနိုင်ငံသားတွေမြန်မာနိုင်ငံသားတွေအနေနဲ့ကိုကိုတိုင်းကြုံတွေ့ပြီးတော့လူခွေချိုးပေါက်ခံရတယ်ဆိုရင်လူခွေဝန်ကြီးဌာနကိုဘယ်လိုမျိုးအကြောင်းကြားနိုင်တယ်လဲဒါမို့လို့ရှိရင်နေမ ေခံအဖွဲ့အစည်းတွေကိုရောဘလို့အကြောင်းကြားတင်တယ်လဲဆိုတာကိုဒုဝန်ကြီးတယောက်အနေနဲ့ပေါ့နော်အကြံပေးပါအောင်နောက်ပြည်သူကိုရောဒါနဲ့ပတ်သက်ပြီးတော့ဘလို့သတင်းစကားပါခြင်းပါလဲရှင
်ဟုတ်ကဲ့ဒီလူစုဝါတဲ့လူခွင့်ရေးချိုးဖောက်မှုတွေရောဒီနိုင်ငံနဲ့ဖြစ်ဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလူခွင့်ရေးဝန်ကြီးဌာနစီမတမ်းမရတွေပူပွေးဖို့အတွက်ကျွန်တော်တို့ Facebook စာမျက်နှာမှာရောဒီ Internet Website စာမျက်နှာမှာရောတေးစီရှင်းပြထားတာရှိတယ်။အကာရော့ဆိုတာကျွန်တော်တို့ကပညာပေးလုပ်ငန်းတွေပေါ့နော်ဘယ်လိုပုံစံမျိုးနဲ့ဒါကိုလုပ်ရဘယ်လိုစီရင်ခံရမလဲဆိုတဲ့ဟာလေအဲကျွန်တော်တို့လုပ်တွေပေါ့နော်။ဒါအပြင်ကျွန်တော်တို့ဒီ data တိတိမှာရှိတဲ့လူခွင့်ရေးလှူရှားသူတွေလူခွင့်ရေးအဲဆောင်ရွက်နေတဲ့ဖွဲ့စည်းတွေအရက်ဖက်ဖွဲ့စည်းတွေနဲ့ကျွန်တော်တို့ကအာကောင်းမွန်တဲ့ဒီနှိစက်တဲ့ထိတွေ့ဆက်ဆံမှုရှိတယ်ပေါ့နော်။ကျွန်တော်တို့ကဒီတရေချက်လက်တွေညွှန်ပြတာရှိတယ်။အဲ့တော့ပြည်သူလူထုကိုကျန်တာကဘယ်နေရာမှာဘယ်လိုပုံစံမျိုးနဲ့ဖြစ်တယ်လဲဆိုတဲ့ဟာကိုဟောဒီအလုံးကြုံဆုံးနဲ့ဒီပေါ့နော်ပို့ပြီးနိုင်တဲ့နည်းလမ်းတွေကျွန်တော်တို့ရဲ့ဒီပြည်သူလူထုကိုကျွန်တော်တို့မြစ်တာရဲ့ခံကျင်တဲ့စကားဖြစ်ပါတယ
်ဟုတ်ကဲ့ရှင်နောက်ဆုံးအနေနဲ့ပါအဲ့တော့ဒီလိုမျိုးဒီလူဖေးချိုးဖောက်မှုတွေကြုံနေရတဲ့အနေအထားပေါ်မှာဒီဂျားကာလာမျိုးသားညီညွတ်ရေးအစိုးရအနေနဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာအဖွဲ့အစည်းတွေနောက်ပြီးတော့လူဖေးလှုပ်ရှားတဲ့အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်မှုပေါ့နော်နောက်ပြီးတော့ဒီလိုမျိုးဖြစ်လာနေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ရှေ့လျှောက်ပြီးတော့မှရှေ့ဆက်ပြီးတော့ဗားဒီများဆောင်ရွက်သွားဖို့လုပ်ငန်းတွေစီစဉ်ထားတာတွေရှိပါလဲရှင်
အဓိကကတော့စစ်ကောင်စီကသူစီရေရှုံးတာနဲ့များဒီတက်ဆူရတဲ့လူခွင့်ရေးချုပ်ပေါ်မှုတွေအဲသူလှုပ်လာမယ်ဆိုတာလှုပ်လေလှုပ်ခဲ့တယ်နောက်လည်းပုံတရံမျိုးမျိုးနဲ့သူနေရာနဲ့မှလှုပ်လာမယ်ဆိုတာကျွန်တော်တို့ကကြုံတင်တွက်ဆထားဖို့လိုတာကိုတွက်ဆလည်းတွက်ဆထားတယ်ပေါ့နော်အဲဒါသူတွက်ထွက်ပေါ်ဆိုတာမရှိဘူးအဲ့တော့သူ့ရဲ့ဒီပြစ်မှတ်ကစီရေပြစ်မှတ်တွေကိုသူကမခွဲခြားဘဲနဲ့ပြည်သူလူထုကိုရောနှောပြီးတော့အမျိုးသမီးကလေးငယ်တွေတက်ကြည်ရွယ်မှုတွေပါမကြံမစာမနာနဲ့ဒီလေချောင်းကနဲ့ပြစ်ခတ်မှုတွေလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေစဉ်သက်မပြတ်လှုပ်လာတဲ့အခါကျတော့ဒီအရေးကိစ္စတွေကကျွန်တော်တို့ကတော့အကောင်းဆုံးဒီတရားမျှတမှုဖော်ဆောင်ပြီးပို့လောလောလည်းကျွန်တော်တို့ကဒီစိုးမိုးနေမြေတွေမှာလုံနိုင်ကြဟာတွေရှိမယ်တိုက်ရင်လည်းရင်လုပ်ငန်းဆောင်ရွက်တော့ပို့ဝတ်ဖို့အတွက်ကျွန်တော်တို့ကဟိုဆက်လက်လှုပ်ဆောင်နေတာရှိပါတယ်ခင်ဗျ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အခုလိုမျိုးအချိန်ပေးပြီးတော့ဖြည့်ပေးတဲ့အတွက်ဝန်ကြီးဦးအောင်ကျော်မို့ရှင်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာမဆုမ
NUG လူခွေဒူဝန်ကြီးဦးအောင်ကျော်မို့ကိုမတ်စုမွန်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုတခါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးကိုတင်ဆက်ပေးမှာပါအာဏာသိမ်းမှုကိုစန့်ကျင်နေတဲ့အညာဒေသကကျေးလက်ပြည်သူတွေပေါ်စစ်ကောင်စီကမတန်တဆအင်အားသုံးဖိနှိပ်မှုတွေဟာလူသားဒုအပေါ်ကျူးလွန်တဲ့ရာဇဝမှုမြောက်ကြောင်းမျက်မြင်အဖြစ်မြင်တွေ့ခဲ့ရသူ96စုကြောင့်အဖွဲ့ဗန္ဓာရေးတာဝန်ခံဖူးက VOE ကိုပြောပါရတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီကိုလက်နက်ကင်တော်လှန်နေတဲ့လက်နက်ကင်အဖွဲ့တွေအချင်းချင်းသဘောထားမကွဲလွဲအောင် NUG အစိုးရအနေနဲ့ရှင်းလင်းတဲ့မူဝါဒချမှတ်ဖို့လိုကြောင်းလဲသူကအကြံပြုပါရတယ်။အညာဒေသခြေဆိုင်96စိုးကြားအဖွဲ့ကဖူးကိုထိုင်းနိုင်ငံတနေရာမှာမတ်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
ညီမတို့အဖွဲ့ကြုံခဲ့ရတာကအဲ့ဒီရွာကိုဒီအနီးနားရွာဝယ်စကြောင်းထိုးတော့အဲ့မှာဟိုပြည်သူတွေတော့အကုန်ထုတ်နိုင်တယ်ညီမတို့ကစစ်ကြောင်းထိုးပြီဆိုတာနဲ့စစ်ကြောင်းတစ်ကြောင်းကလာပြီဆိုတာနဲ့တရွာနဲ့တရွာ information ကဟိုဒီ sharing လုပ်နေရဲ့ဟိုက group တွေရှိရဲ့ပေါ့နော်အဲဘယ်ရွာကနေစစ်ကြောင်းထိုးလာပြီဆိုရင်ညီမတို့တရွာအကျော်လောက်မှာအဲစစ်ကြောင်းရောက်တယ်ဆိုရင်ညီမတို့ရှောင်နိုင်တဲ့အချိန်ရှိရဲ့ပေါ့အဲ့အချိန်မှာပြည်သူတွေကိုထုတ်တယ်အဲထုတ်ဒီသူတွေတနေရာမှာသွားရှောင်ပေါ့နော်သွားရှောင်ပြီးတော့မှကျန်တဲ့ဒီတော်လန်ရေးအင်အားစုတွေကဒီစစ်ကြောင်းကိုဘယ်လိုကာကြရမလဲဆိုပြီးတော့ဟိုစဉ်းစားအားလုံးတိုင်ပင်ပြီးတော့မှဟိုခုခံတဲ့အပိုင်းပေါ့နော်အဲ့ဒါတစ်ပိုင်းပေါ့ပြည်သူကတော့ညီမတို့စစ်ကြောင်းမလာခင်အကုန်လုံးကိုကဲထုတ်တယ်အဲ့ဒီစစ်ကြောင်းတော့ကကြတော့ဟိုပေါ့နော်အဲဒါရဲဘော်လေးနှစ်ယောက်ပေါ့ဒီရွာသားပါပဲရွာသားဟိုရွာသားအမတစ်ဆင့်တော်လန်ရေးသမားဖြစ်တဲ့သူတွေပေါ့သူတို့ကသူတို့ပစ္စည်းကြံခဲ့လို့ဆိုပြီးတော့ရွာထဲမှာသွားယူတဲ့အချိန်မှာအဲဒီစစ်ကောင်စီနဲ့တဲ့တိုးတယ်ပေါ့နော်တိုးတော့အာသူတို့ကိုတနက်နဲ့လမ်းပစ်ပြီးတော့ပစ်တက်ပေါ့နော်ဟိုဟိုညီမတို့တိတ်လားရှင်လားတော့မသိရဘူးဒါပေမဲ့ညီမတို့ရောက်တဲ့အချိန်မှာ3အဲ2ယောက်2ယောက်မဟုတ်3ယောက်လုံးတန်ချိုးခတ်ထားတာနောက်ပြန်ကျိုးတုတ်ပြီးတော့တန်ချိုးခတ်ပြီးတော့မှအာမိရှို့ခဲ့ပေါ့အဲ့ဟာလဲကြုံခဲ့ရတယ်ပြီးရင်အဲဒါညီမကိုယ်တိုင်အဲဒါမျက်မြင်ပေါ့နော်မျက်မြင်ကအဲ့ဒီရွာကိုစစ်ကြောင်းထိုးပြီးတော့အဲစစ်ကောင်စီကမီးရှို့ွားတယ်တရားလုံးမီးရှို့ွားတော့အဲ့ဒီမီးရှို့ွားတဲ့ရွာမှာပဲဟိုဟိုပါပေါ့နော်အဖိုးတယောက်ပေါ့နော်သူကတော့ကြံခဲ့ကြံခဲ့ဓာတ်ပေါ်ကြီးပဲညီမတို့ပြန်တွေ့ခဲ့ရတယ်ဟိုသူ့ကိုမီးရှို့ွားတာအဖိုးက ူကကျမရရလည်းမကောင်းလေးလဲဖြတ်နေရဲဆိုတော့အဲ့တော့ तू ဟိုတူတူသားသမီးတွေကဟိုဒါကျမရင်မကောင်းတဲ့လူကြီးဆိုလို့ရှိရင်စစ်ကောင်စီကမလုံလောက်ပါဘူးလေဆိုတော့ဟိုအသိစိတ်လေးနဲ့ပေါ့နော်အာထားခဲ့တာပေါ့အဲ့လိုပဲပြောရမှာပေါ့အဲ့တော့စစ်ကောင်စီကမိရှို့သွားတယ်အိမ်ရောအဖိုးရောအကုန်လုံးပေါ့နော်ဟိုညီမတို့တွေ့တဲ့အချိန်မှာတော့ဟိုဓာတ်ပေါ်ကြီးပဲအယိုးကောင်းပဲကြံတော့ရဲ့ပေါ့အဲ့လိုအခြေအနေရောညီမတို့အများကြီးကြုံနေရတယ်အညာရဲပါလေဟုတ
်အဲ့တော့ဒီလောက်ထိပေါ့နော်စစ်ကောင်စီဘက်ကလည်းဒီဒေတာကန်တွေပေါ့တော်တော်လေးဟိုပြင်းပြထန်ထန်ဟိုစစ်စင်ရေးတဖွဲ့ပေါ့နော်အရက်သားတွေပါသူတို့ဖိနှိပ်လာနေတဲ့အနေအထားမျိုးပေါ့နော်အခုဒါဖူးပြောသွားတဲ့အနေအထားဆိုတာဖူးကိုယ်တိုင်မျက်မြင်သက်သေတွေ့ရတဲ့အနေအထားတွေမှာအဲ့တစ်ဖက်မှာလည်းဖူးတို့လူကာကွယ်ရေးတပ်တွေလက်နက်ကင်တပ်တွေကလည်းရှိတော့ရှိနေတယ်အဲ့တော့ဒေတာကန်ပြည်သူတွေကအဲ့ဒီမှာဘလို့ရက်တည်နေကြလဲသူတို
့ခွာလေအညာကြတော့ဟိုအလုံးကတောင်းသူလေသမားများကြတယ်များကြတော့ဟိုဒီဟိုလေပဲအထိကလောက်ကြတာပေါ့နော်တချို့ဆိုလို့ရှိရင်ဟိုညီမတို့စီမှာဆစ်ဆောင်နေဆစ်ဆောင်ဆိုရင်တော့နှစ်မျိုးနှစ်စားရှိတယ်ကာလရှည်ဆစ်ဆောင်နဲ့ဒီရိုးရိုးစကြောင်းထိုးလာလို့ရွာတွေကနေထွက်ပြီးတော့မှပြန်ပြီးတော့ရွာတွေကိုပြန်ဝင်ပေါ့နော်အဲ့လိုပြည်သူတွေရှိတယ်ကာလရှည်ဆစ်ဆောင်ကြတော့အဲ့လိုမတူသူတို့ရွာကိုဆစ်ကောင်စီကလုံးဝအထိုင်ချလိုက်တာအထိုင်ချပြီးတော့ဟိုပြူတင်နှန်းပေးမယ်ဆိုတဲ့ကိစ္စတွေရှိတယ်လေအဲ့တော့သူတို့ကပြူတင်နှန်းပေးမခံကျင်ဘူးမခံကျင်တော့စစ်ကောင်စီရဲ့လက်အောက်ကနေပြီးတော့ရုံးထွက်ပြီးတော့အိုးအိမ်အကုန်လုံးသူတို့လယ်တွေရှားတွေနွားတွေပစ္စည်းအကုန်စွန့်ပြီးတော့ဟိုဒီတခြားနေဟိုကာကွယ်ရေးအဖွဲ့တွေစုမှုထားတဲ့နေရာကိုလာရှောင်ကြရတယ်ပေါ့နော်အဲ့ကာလရှည်စစ်ရှောင်နေဆိုရင်ဒါတကယ်တနာဖို့ကောင်းတယ်သူတို့ဆိုရင်အခုဆိုတာညီမတို့ဆိုလည်းကုညီကယ်ဆယ်ရေးအပိုင်းနေလုပ်နေရရှိရယ်ပေါ့နော်ဒီဟိုဒိုနေရှင်းနဲ့ပတ်သက်ပြီးတော့သူတို့ဆိုဒါလဲလဲမလုပ်ရအောင်ဘာမှ income လဲတိုးမှာမရှိဘူးမရှိတော့အဲဒီတခြားရွာကသူတို့နေစားခေါ်တဲ့ဟာမျိုးတွေဘာတွေကိုသူတို့စောင့်ပြီးတော့အဲဝင်ဝေရှားရယ်ပေါ့နော်ပြီးရင်အလူရှင်ကိုမျောရတယ်အလူရှင်လာပေးမှာအဲစားရတဲ့အခြေအနေတွေရှိတယ်ဟိုအိမ်လေးတွေဆိုအမရယ်ဟိုထက်လက်လေးတွေနဲ့ပူပူတသေးလေးတွေလူတစ်ယောက်နှစ်ယောက်အိတ်စာလောက်ပဲရှိတဲ့အခြေအနေမျိုးလေးတွေပေါ့နော်ဟိုမိုးရသည်ဆိုရင်တော့မိုးမလုံနိုင်တဲ့အခြေအနေမျိုးတွေမှာဖြစ်နေရောပြည်သူအညာပြည်သူတွေအနေနဲ့ကတော့တော်တော်ကြီးဟိုဒါပိတ်ဆက်နေရတဲ့အနေအထားပေါ့ဟိုညီမတို့အမြင်ကတော့
ဒီအညာဒေသမှာဆိုလို့ရှိရင်စကိုင်းတိုင်းတို့မန္တလေးတိုင်းတို့မကွေးတိုင်းတို့မှာဆိုလို့ရှိရင်အဲ့ပြစောတီတို့လို့ပေါ့နော်စစ်ကောင်စီကိုလိုလားထောက်ခံတဲ့သူတို့ဒေသခံတွေလည်းရှိတယ်တစ်ဖက်မှာလည်းစစ်ကောင်စီဒီစစ်အာဏာသိမ်းတာကိုဆန့်ကျင်တဲ့ဒီဒေသခံတွေလည်းရှိတော့အဲ့တော့သူတို့တွေကဖူးတို့လိုဒီလက်နက်ကင်ဒီလူငယ်ဒီကာဝေးရေးတက်တီအပေါ်မှာကြတော့သူတို့ရဲ့ထောက်ခံမှုတွေအဲ့လိုရက်တီချက်တွေကဘယ်လိုရှိလဲရှင
်ပြူရွာအမပြောရဲ့ပစ္စောတီပေါ့နော်ညီမတို့ခေါ်ရပြူရွာဗချံပြူတွေပေါ့အဲသူတို့မှလေတချို့ပြူတွေပေါ့နော်သူတို့ကပြူလို့သာအမိခံထားကြတာတချို့ပြူတွေကကြတော့ညီမတို့ဘက်ကိုပါတယ်ဟိုသူတို့လှမ်းပြီးတော့အဲပြူရွာကနေဟိုလမ်းမီ information sharing လုပ်နေတဲ့ဟာမျိုးတွေအဲရှိတယ်ပြီးတခုခုဆိုလို့ရှင်သူတို့အဲပြူရွာဘက်ကတခုခုလုပ်မယ်ဆိုလို့ရှင်တော့မှဒါမျိုးဒါမျိုးချင်းနေတော့ရှိနေတယ်ဆိုတော့အဲတရင်ပေးမှုလေးတော့ရှိရပေါ့နော်ပြူဖျဲသည်လို့ပဲပြောရမလားပေါ့အဲဒါပေမဲ့တော်တော်များများပေါ့ပြူတင်နှန်းပေးခံရတဲ့အဲပြူတော်ပြူစောတိတော်တော်များများတော့အဲစစ်ကောင်စီစိတ်ဓာတ်ဝင်ကြတယ်အဲတွေ့တာနဲ့တက်မယ်ဟိုဘယ်လိုပြောရမလဲပြည်သူလည်းမချမ်းတော်လည်းသမားမှမဟုတ်ပြည်သူပါမချမ်းတက်မယ်ကလေးလည်းတက်မယ်မိန်းမလည်းတက်မယ်ဆိုတော့အဲစိတ်တော်တော်များများတော့ရှိကြရဲဒါလည်းစစ်ကောင်စီရိုက်သွင်းခဲ့တဲ့ဟို mindset တွေကြောင့်ပဲလို့တော့ညီမတို့ကတော့မြင်တာပဲပေါ့နော်ဒါအရင်တော့ကဆိုလို့ရှိရင်ဟိုပြောကြရတယ်အညာမှာဆိုသူတို့ကအရင်တော့ဆိုရင်တရွာနဲ့တရွာရင်းနှီးကြရတယ်ဟိုဘက်ရွာဒီဘက်ရွာခင်ကြရတယ်ဒါပေမဲ့ဒီတော်လည်းရေးကာလကြတော့အဲပြူဘက်ပါသွားတဲ့သူရှိသလိုဒီတော်လည်းရေးဘက်ကိုပါတဲ့ဟိုရွာသားတွေပေါ့နော်အဲ့လိုအလုံးအောင်ကွဲကုန်ကြတဲ့သဘောပေါ့
အဲ့တော့ဟိုစစ်ကောင်စီကိုဆန့်ကျင်တဲ့ပြည်သူတွေဒေသခံပြည်သူတွေရာကြတော့ဒီဖူးတို့လိုအဲ့လိုဒေသခံဒီကာကွယ်ရေးလက်နက်ကိုင်တပ်ဖွဲ့တွေပေါ်မှာသူတို့ရဲ့ထောက်ခံမှုလားသူတို့ရဲ့ရည်တည်ချက်ကဘယ်လိုတွေ့ရလဲရှင
်ဟုတ်သူတို့တွေထောက်ခံနေလို့ပဲညီမတို့ဒီတော်လည်းရေးအဖွဲ့ပေါ့နော်တော်လည်းရေးအင်အားစုတွေကဒီချိန်ထိကိုဆက်ပြီးတော့ဟိုစိုက်ချက်တည်နိုင်တယ်ရှေ့ကိုဆက်သွားနိုင်တယ်ပေါ့ဒီပြည်သူတွေရွာသူရွာသားတွေတာမထောက်ခံဘူးဆိုလို့ရှင်ညီမတို့လည်းဟိုနေလို့မရမှာမဟုတ်ဘောเนาะဥပမာသူတို့ကမထောက်ခံမဲနဲ့ညီမတို့လာနေတဲ့ တက်ဆွဲထားတဲ့နေရာကိုသူတို့ကစစ်ကောင်စီကိုတရင်ပေးရင်ညီမတို့လေးနဲ့ဥမာဘုံလဲကျဲခံရနိုင်တယ်။ဟိုစစ်ကြောင်းထိုးရင်လည်းဟိုမိရှို့သွားရလဲခံရနိုင်တယ်ပေါ့နော်။ဒါပေမဲ့ပြည်သူတွေထောက်ခံမှုအပြည့်အဝညီမတို့ရနေတာဖြစ်တဲ့အတွက်ကြောင့်မို့လို့ညီမတို့အခုချိန်အထိဟိုတော်လန်ရေးကိုဟိုဟိုတနေရာပြီးတနေရာစိုးမိုးနိုင်တဲ့အနေအထားကိုရောက်နေတာပေါ့နော်။ဟုတ
်အခုလို့တကယ်ကြမ်းတမ်းတယ်ပေါ့နော်။တစ်ဖက်မှာဒီစစ်ကောင်စီကဒီအမျိုးသမီးတွေအပေါ်မှာလည်းသူတို့ရဲ့ဒီဖိနှိပ်မှုဟာလေတခြားဟိုဖိနှိပ်မှုကသူတို့ကအမျိုးသမီးအမျိုးသားမခွဲခြားတဲ့ပြင်ကိုပြင်းထန်ထန်လည်းရှိတယ်ဒီအမျိုးသမီးတွေမိရှုတက်ဖြတ်ခံရတယ်ဆိုတော့စစ်ကောင်စီကမိရှုတက်ဖြတ်တယ်အဲဆိုတော့ဆွဆွဲချက်တွေလည်းရှိတယ်ဒီလိုပေါ့ဖိနှိပ်မှုမျိုးစုံတွေရှိတယ်ဆိုတဲ့အနေအထားမှာအခုဖူးကမကြောက်မရွပေါ့နော်အခုဖူးပါဝင်တဲ့အခါမှာဒီလိုအခြေအနေမျိုးတွေကြားရတဲ့အခါမှာဖူးအနေနဲ့ဘလို့ကြော်လွားလဲ
ညီမတော့လေဒီညီမတို့တောဆခိုးရတာညီမစိတ်သက်ကိုအဆုံးထိပဲပြင်ဆင်ထားရပေါ့နော်ဒီလိုဟိုအခုဆိုရင်ဟိုသတင်းတွေလည်းတွေ့မှာပါရက်ကြီးတွေမှာပြည်သူတွေကိုခေါင်းဖြတ်တက်သွားတာအမျိုးသမီးတွေပါတယ်ကလေးတွေပါတယ်ပေါ့နော်အဲတစ်ချိန်မဟုတ်တစ်ချိန်လဲကိုလည်းဟိုလုံခြုံရေးပေါ်ရတဲ့အခါမျိုးကြရင်ကိုလည်းဒီလိုနေရာကိုငါလည်းရောက်သွားနိုင်တယ်ဆိုတဲ့ဟာအသိစိတ်ကတော့ညီမတို့မှာအမြဲရှိရယ်ပေါ့နော်အာဒါတကယ်တမ်းကျတော့ဟိုစစ်ကောင်စီမို့လို့လောက်ရက်တာပေါ့နော်ဒီအမျိုးသမီးတွေကလေးတွေအပေါ်မှာဟိုပုံမှန်တော်လည်သမားပုံမှန်ဒီဟိုပြည်သူ့ဘက်ကရက်တည်တဲ့သူဆိုလို့ရှိရင်တော့ဟိုဒီကိစ္စတွေကိုလုံမှာမဟုတ်ဘူးဘာလို့လဲဆိုတော့ညီမတို့လည်းဟိုပြူရွာတွေတစ်ခုပြီးတစ်ခုတိမ့်လာတဲ့အနေအထားတွေရှိတာပဲပြီးတခြားဒီအမိုဒီယောက်ကရင်းနေဆိုလဲတစ်မျိုးပြီးတစ်မျိုးတိမ့်နေတဲ့အနေအထားတွေမှာဟိုသူတို့ပြူတွေဖမ်းမိတယ်အမျိုးသမီးတွေဖမ်းမိတယ်အမျိုးသားတွေဖမ်းမိတယ်အမျိုးသားတွေဆိုလို့ရှိရင်လည်းဒီ code of conduct နဲ့အညီသူတို့ဟိုထိမ့်ချုပ်ထားပြီးတော့မှဟိုတိတ်ချလေးဟိုထားတယ်ပေါ့နော်စနစ်တကျအမျိုးသမီးတွေဆိုလို့ရှိရင်လည်းတချို့ဆိုလို့ရှိရင်ဒါတချို့အဖွဲ့အစည်းတွေကပေါ့နော်ခံဝင်နဲ့ပြန်လှုပ်ပေးတာမျိုးလိုဘာလို့ဟိုဒါပြည်သူဘက်ကရက်တည်ရဲ့တော်လန်ရေးသမားတွေကလုပ်တယ်ပေါ့နော်အဲစစ်ကောင်စီမို့လို့ကိုဒီလိုအမျိုးသမီးလဲသူတို့ကမရှောင်ဘူးကလေးလဲမရှောင်ဘူးပေါ့နော်အာညီမအနေနဲ့ကတော့ဘလို့ကြော်လွားလဲဆိုတော့အော်တစ်ချိန်ကြာရင်လဲငါလဲကြုံရင်လဲကြုံရနိုင်တယ်ဒီအချိန်ကြီးကဟိုမြေပြင်မှာဖြစ်နေတာဖြစ်တဲ့အတွက်အချိန်မရွေးဖြစ်သွားနိုင်တယ်ဆိုတော့အသိစိတ်ကတော့ဟိုထည့်ထားရပေါ့နော်အဲအိတ်ဟာကိုပဲပြန်ပြီးတော့ဟိုဘလို့ survive လုပ်မယ်ဆိုတော့အသိစိတ်ကိုပဲရိုက်သွင်းပြီးအကောင်းဆုံးကြော်ဖြတ်တယ်ပေါ့ဟုတ
်အဲ့တော့ခုဖူးရဲ့တကယ်မျောလင်းချက်ပေါ့နော်ဒါတွေအားလုံးကိုဟိုကိုရက်ရက်တီပြီးတော့ဒါတွေအားလုံးကိုရင်ဆိုင်ပြီးတော့အခုရက်တီပြီးတော့လှုပ်ရှားနေတဲ့အပေါ်အဲဒါနဲ့ပတ်သက်ပြီးတော့ဖူးရဲ့မျောလင်းချက်ကတော့ဘာလို့ရှိ
မျောလင်းချက်ကတော့ညီမအနေနဲ့ပေါ့နော်ဒါညီမရဲ့တဦးတယောက်ထဲဆန္ဒပါညီမတော်လန်ရေးအဖွဲ့အစည်းဟိုဒါအခုဆိုလိုင်းပေါ်မှာလဲဟိုမြင်ရမှာပဲပါသုံးလုံးကိစ္စတွေပရိပခဖြစ်နေအဖွဲ့အစည်းချင်းချင်းမြေပြင်မှာပရိပခဖြစ်နေတဲ့ကိစ္စတွေညီမကတော့အဲ့ဒါမျိုးမဖြစ်စေချင်ဘူးညီမတို့လူငယ်တွေကဒီဟာကိုဟိုအသက်ပေးပြီးတော့ဟိုရုံရုံးကန်နေကြတာပေါ့နော်ဒါပေမဲ့ဟိုခဏလေးတော့မှာအတော့ပေးပြီးတော့ရုံးကန်နေကြရဲ့အမရဲ့အဲ့ဒါအောင်မှဒီတချို့နေရာယူထားတဲ့အရာရှိပိုင်းတွေကဒီလိုမျိုးဟိုပရိပခါတွေဖြစ်နေမယ်အဖွဲ့အစည်းချင်းချင်းပရိပခါတွေဖြစ်နေရဆိုတဲ့ကိစ္စညီမတို့ဒုငယ်အတွက်အရင်စိတ်ထက်ကြစီတယ်ပေါ့နော်ညီမဆိုရင်ပိုဆိုးတယ်ဟို local လူဆိုတော့ဟိုညီမတို့အနေနဲ့ဒီ local တွေကိုခွဲကြတာမျိုးတွေငါတို့ကတိုက်အမိုရီယောက်ကတိုက်ရင်းမို့လို့ငါတို့ကပါသုံးလို့မို့လို့ငါတို့ကမင်းတို့က local မို့လို့အဲ့လိုခွဲကြနေတဲ့ကိစ္စတွေပေါ့နော်ဒါကလည်းတော်လိုင်းအစိုးရအနေနဲ့ညီမအနေနဲ့ဒါတဦးတယောက်ထဲဆန္ဒပါဟိုတိတ်ကြတဲ့ဟိုဟာတခုပေါ့နော်ဒါမှမဟုတ်လို့ရှိရင်လည်းသူဘောင်တခုချမှတ်လိုက်လိုကယ်ရီဆိုလို့ရှိရင်လည်းဘလို့အဲဒီ MOD ရင်းနေတဲ့ alliance လုပ်လို့ရမလဲပေါ့နော်တိကျတဲ့မူဝါဒနဲ့ပူပေါင်းဘလို့ပူပေါင်းလှုပ်ဆောင်ရမယ်ဆိုတဲ့ဟာကိုပဲညီမတို့လူငယ်တွေအနေနဲ့ဖြစ်စေချင်တယ်ဟိုတော်လိုင်းပြီးဘာယာရူကြီးညီမတို့ရမှာဘာနေရာကြီးရမှာဆိုတာညီမတို့လူငယ်တွေမှာမရှိဘူးညီမတို့တော်လိုင်းပြီးအိမ်ပြန်မှာညီမတို့လုပ်ချင်တဲ့ career ကိုညီမတို့ပြန်လုပ်မှာဟို ဟိုကျွန်တော်တို့ဖြစ်စေခြင်းနဲ့ဆန္ဒအဲ့တခုပဲပေါ့နော်ဟိုဟိုအားလုံးပူးပေါင်းလို့ဆောင်ပြီးတော့အတူတူသွားကြမယ်ဆိုလို့ရှိရင်ဟိုရှေ့ပို့ရောက်ပါတယ်ဟုတ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ဘူ
းခုလိုမျိုးဟိုအချိန်ပေးပြီးတော့မိဖို့နေဖြေချပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ရှင
်ဟုတ်ကျေးဇူးပါပါ
အနီစစ်ဆိုရဖွဲ့ကဗန္ဓာတာဝန်ခံဖူးကိုမိုင်းအင်ဂျင်နိုင်ကတွေးဆုံမေးမြန်းပြီးတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်ဖြစ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်
ဒီကနေ2024ခုနှစ်ဇွန်လ16ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အထံလွှင့်ပေးနေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစည်းအဝေးကိုထုတ်လွှင့်ပေးမှာပါ။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက် NLD အစိုးရလက်ထက်မှာစီးပွားရေးအကြံပေးအဖြစ်တာဝန်ယူဆောင်ရွက်ခဲ့တဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ပမကရှောင်းထရန်နယ်ဟာစစ်ကောင်စီရဲ့ဖမ်းဆီးခြင်းကိုခံခဲ့ရပါတယ်။စစ်ကောင်စီကျင်းအောင်နဲ့မှာရပောင်း650နေခဲ့ရပါတယ်။ဒီရပောင်း650ဖျက်ဆီးမှုအကြောင်းကိုအခြေခံပြီးပမောက္ခရှောင်းကသူမတူအကျဉ်းသားဆိုတဲ့စာအုပ်ရေးပါတယ်။ဒီစာအုပ်မိတ်ဆက်ပွဲကတော့အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာပြုလုပ်ခဲ့ပါတယ်။သူမတူအကျဉ်းသားကဘာသတင်းစကားတွေပေးခဲ့သလဲဆိုတာကိုကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍမှာစောင်းပါရှင်ပြည်သွင်းနိုင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြေမမီဒီယာမြင်ကွင်းကန်တာကနေသူမတူအကျဉ်းသားသို့မဟုတ်ရှောင်းတာနယ်ထံမှသတင်းစကားအကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါပမောက္ခရှောင်းတာနယ်ရေးသားတဲ့သူမတူအကျဉ်းသား an unlikely prisoner စာအုပ်မိတ်ဆက်ပွဲနဲ့စာအုပ်လက်မှတ်ရေးထိုးပွဲကိုအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ပိုတိုမက်မှာ2024ဇွန်လ9ရက်နေ့ကပြုလုပ်ခဲ့ပါတယ်သူမတူအကျဉ်းသားစာအုပ်ဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးထောင်ချခြင်းခံခဲ့ရတဲ့ပမောက္ခချောင်းတာနယ်ရဲ့အကျဉ်းထောင်အတွင်းရပ်ပေါင်း650ဖျက်ဆီးမှုကိုရေးသားထားတဲ့စာအုပ်ဖြစ်ပါတယ်။စာအုပ်မိတ်ဆက်ပွဲစာအုပ်လက်မှတ်ရေးထိုးပွဲနဲ့အတူစစ်ကောင်စီရဲ့ဖမ်းဆီးထိန်သိမ်းအကျဉ်းချထားခြင်းခံနေရတဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့အကျူဆုတောင်းပွဲကိုလည်းကျင်းပပြုလုပ်ခဲ့ကြတာတွေ့ရပါတယ်။ဒေါ်အောင်ဆန်းစုကြည်မွေးနေ့အမှတ်တရနဲ့မွေးနေ့ဆုတောင်းစကားတွေကို NCGUB ဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့သူဒေါ်အောင်ဆန်းစုကြည်ရဲ့အကူတဝန်းခွဲဒေါက်တာစိန်ဝင်းအပါအဝင်အမျိုးသားညီညွတ်ရေးအစိုးရ NUG ဝန်ကြီးတွေနဲ့တာမကြီးဦးကျော်မိုးထွန်းတို့လည်းတက်ရောက်ခဲ့ကြပြီးမွေးနေ့အမှတ်တရစကားတွေပြောကြားခဲ့ကြပါတယ်။စာအုပ်မိတ်ဆက်ပွဲမှာပကြီကားတစ်ချက်ကိုလည်းဒေါ်လာရေးရမုံငွေအဖြစ်လေးလံတင်ရောင်းချခဲ့တာတွေ့ရပါတယ်။ပကြီကားကပမောက္ခချောင်းတာနယ်ရဲ့ထောင်တွင်းအတွေ့အကြုံကိုခံစားရေးဆွဲထားတဲ့ပကြီကားပါမြန်မာတွေရဲ့စိတ်နေသဘောထားအထူးသဖြင့်ထောင်တွဲကလူငယ်တွေရဲ့စိတ်နေသဘောထားကိုထင်ဟပေါ်လွင်စေတာတွေ့ရတဲ့ပကြီကားလည်းဖြစ်ပါတယ်တရက်မှာနေပြည်တော်တရားရုံးတုတ်ကပြန်လာတဲ့ချောင်းတာနယ်ကိုအရင်ထားနေကြနေရမဟုတ်တဲ့ရန်ကုန်အင်းစိန်ထောင်တဲကိုပို့ပါတယ်အရင်နေရတဲ့နေရာတဲ့ပိုကောင်းပြီးမျက်နှာချင်းဆိုင်မှာလိမ်မော်ရောင်ဝတ်စုံတွေနဲ့လူငယ်တွေကိုတွေ့ရတယ်နောက်မှတည်ရတာကလိမ်မော်ရောင်ဝတ်စုံတွေနဲ့သူတွေဟာတေတံချမှတ်ခံထားရတဲ့သူတွေဖြစ်တယ်။အဲ့ဒီတေတံချမှတ်ခံထားရတဲ့လူငယ်တွေဟာသူတို့စီရောက်လာတဲ့ပေါင်မုံကိုရှောင်းတာနယ်စီကိုထမင်းလာပို့တဲ့ထောင်ဝါရာကတဆင့်ပို့ပေးတယ်။ရှောင်းဟာနိုင်ငံညာသားဖြစ်တဲ့အတွက်ထမင်းတဲ့ပေါင်မုံစားရတာကပိုအဆင်ပြေမယ်ဆိုတဲ့စိတ်စေတနာနဲ့ပို့ပေးကြတာဖြစ်တယ်။တေတံချမှတ်ခံထားရပြီးဘယ်နည်းသေးမယ်မှမသိတဲ့သူတွေကထောင်ထဲမှာရခဲ့လာတဲ့ပေါင်မုံကိုသူတို့မစားပဲတချင်းချင်းမှပြန်လွတ်မဲ့သူအတွက်ပို့ပေးတာအားပေးတာဟာမြမလူငယ်တွေရဲ့စိတ်နေစိတ်ထားကိုချင်းစာတရားနဲ့ကိုညီရိုင်းပင်တတ်မှုတွေကိုပြတာတာဖြစ်တယ်။အဲ့ဒီအတွက်ကျေးဇူးတင်လို့မဆုံးဘူးလို့ပကြီကားကြောင့်ရှင်းပြရမှာရှောင်းကထည့်သွင်းပြောကြားသွားခဲ့ပါတယ်။ဒီပကြီကားကိုမြမအာတစ်စတူဦးဖြစ်တဲ့ဟူးကဖန်တီးရေးဆွဲခဲ့တာဖြစ်ပြီးဒေါ်လာ6000နဲ့လေးလံအောင်သွားခဲ့ပါတယ်။ဒီစာအုပ်မိတ်ဆက်လက်မှတ်ရေးထိုးပွဲမှာပဲ VOA သတင်းဌာနကလည်းသူမတူအကျဉ်းသားစာအုပ်ရေးသားသူပမောက်ခရှောင်းတာနယ်ကိုတွေ့ဆုံပြီးဒေါ်အောင်ဆန်းစုကြည်အကြောင်းပြောပြလာတဲ့ပမောက်ခရှောင်းတာနယ်ဆိုတဲ့အင်တာဗျူးတစ်ခုကိုတင်ဆက်ခဲ့ပါတယ်။အဲ့ဒီအင်တာဗျူးမှာစိတ်ဝင်စားစရာကောင်းတာကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုဒေါ်အောင်ဆန်းစုကြည်သေချာသိသလားဆိုတဲ့မေးခွန်းနဲ့စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တော်လှန်နေတဲ့လက်နက်ကင်တော်လှန်ရေးအပေါ်ဒေါ်အောင်ဆန်းစုကြည်ရဲ့သဘောထားဘယ်လိုရှိသလဲဆိုတဲ့မေးခွန်းတွေပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာအခုဖြစ်ပျက်နေတဲ့အဖြစ်အပျက်တွေကိုဒေါ်အောင်ဆန်းစုကြည်အပြည့်အဝသိပါသလားလို့ VOA ကမေးတဲ့အခါပေါမောက်ခရှောင်းကအများစုကတော့သိမယ်လို့ထင်ပါတယ်။အကျဉ်းတောင်တွေထဲမှာသတင်းတွေရနိုင်တဲ့နည်းလမ်းတွေရှိပါတယ်။ဒါကြောင့်သူမြန်မာနိုင်ငံရဲ့အခြေအနေတွေကိုကောင်းကောင်းသိနေပါတယ်။အသေးစိတ်တွေတော့သိကြမှသိပါလိမ့်မယ်။အကျဉ်းတောင်ဆိုတာကကောလာဟလတွေနဲ့ပြည့်နှက်နေတာပါ။တချို့သတင်းတွေကအမှန်တွေဖြစ်ပေမဲ့တခါတရံမှာတော့လည်းမမှန်တတ်ပါဘူး။ဒီလိုသတင်းတွေရောနှောနေပေမဲ့ရေပူရအားဖြင့်ကတော့ဘာတွေဖြစ်နေတယ်လဲဆိုတဲ့ကြေပြတ်တဲ့အခြေအနေတွေကိုဒေါအောင်ဆန်းစုကြည်သိနေတယ်ဆိုတာကတော့တန်တရားဖြစ်เสียမှရှိပါဘူးလို့ရှောင်းကဖြေပါတယ်။ VOA ရဲ့နောက်ထပ်မေးခွန်းတစ်ခုကတော့ဒေါအောင်ဆန်းစုကြည်ဟာအကြမ်းမဖက်ရေးရပ်တည်ချက်ကြောင့်လူသိများသူဖြစ်တယ်ဆိုတော့ဆရာနာရှင်စနစ်ကိုဆန့်ကျင်တဲ့လက်နက်ကင်တော်လှန်မှုတွေရဲ့လက်ရှိအခြေအနေပေါ်ဘယ်လိုရှုမြင်သလဲလို့မေးပါတယ်ဒီမေးခွန်းကိုရှောင်းကငင်းညာနဲ့နီးနဲ့မဟုတ်ပဲတော်လှန်တာကိုဒေါ်အောင်ဆန်းစုကြည်ထောက်ခံသလားမထောက်ခံဘူးလားဆိုတာအတိအကျမပြောနိုင်ပေမဲ့ဆရာနာရှင်စနစ်ကိုခုခံတော်လှန်ဖို့ထောက်ခံနေပါတယ်ဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံသားတွေအတွက်တကယ့်ကိုဂုဏ်ယူနေပါတယ်အထူးသဖြင့်လူငယ်တွေအတွက်အရန်ကိုဂုံယူနေတယ်ဆိုတဲ့သတင်းစကားကိုပေးရမယ်လို့ကျွန်တော်ကပြောလိုက်ပါတယ်။ဒေါ်အောင်ဆန်းစုကြည်အနေနဲ့စစ်တပ်ကိုခုခံတော်လှန်ဖို့ဆိုတာအခုလုပ်ရမယ့်ကိစ္စဆိုတာကိုလုံးလုံးထောက်ခံနေတယ်ဆိုတာလုံးဝသိကြပါတယ်။ဘယ်လိုပုံစံနဲ့တော်လှန်ရမယ်ဆိုတာကျွန်တော်သေချာတတ်အမပြောနိုင်ပေမဲ့စစ်တပ်ကိုအပြင်းထန်ခုခံရမယ်ဆိုတာကတော့အသေးချာပါပဲလို့ဖြေကြားခဲ့ပါတယ်။ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ပမောက္ခရှောင်းတာနေဟာ1988ခုနှစ်နောက်ပိုင်းမြမစီးပွားရေးပြုပြင်ပြောင်းလဲရေးဆိုင်ရာသူတည်စနစာရန်များရေးသားခဲ့သူဖြစ်ပါတယ်။ပမောက္ခရှောင်းဟာမြမငွေကြီးဈေးကွက်သမိုင်းကြောင်းကိုဆန်းစစ်တင်ပြထားတဲ့ Fiery Dragons Banks Money Lenders and Microfinance in Burma စာအုပ်ကိုလည်း2009ခုနှစ်မှာရေးသားထုတ်ဝေခဲ့ပါတယ်။2015ရွေးကောက်ပွဲပြီး NLD အစိုးရအာဏာရလာချိန်မှာဒေါ်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်ဖြစ်လာခဲ့ပါတယ်။2021ဖေဖော်ဝါရီရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖေဖော်ဝါရီ6ရက်နေ့မှာရှောင်းတာနယ်ဟာစစ်တပ်ရဲ့ဖမ်းဆီးချက်ကိုခံခဲ့ရပြီးနိုင်ငံတော်လျှို့ဝှက်ချက်ဥပဒေဗီဇာလုံထုံးလုံနီချိုးဖောက်မှုတွေနဲ့တရားစွဲခံခဲ့ရပြီး2021စက်တင်ဘာ29ရက်နေ့မှာထောင်ဒဏ်3နှစ်ချမှတ်ခြင်းခံခဲ့ရပါတယ်။2022နိုဝင်ဘာ18ရက်နေ့မှာစစ်ကောင်စီရဲ့လွတ်ငြိမ်းချမ်းသာခွင့်နဲ့ရှောင်းတာနယ်ပြန်လည်လွတ်မြောက်လာခဲ့ပါတယ်။ပမောက္ခရှောင်းတာနယ်ဟာ1988နောက်ပိုင်းမြမစီးပွားရေးအကြောင်းကိုဒီဇိုင်းမတ်မတ်လေ့လာသုတေသနပြုရေးသားခဲ့သူဖြစ်ပါတယ်။ NLD အစိုးရလက်ထက်ဒေါ်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်တာဝန်ယူစဉ်ကာလမှာလဲသမရဦးသိန်းစိန်လက်ထက်ကခွင့်ပြုခဲ့တဲ့ကြောက်ဖြူရေနဲ့စီမံကိန်းတရုတ်အကျွေးထောင်ကျောက်ထဲမကျဆင်းရေးအပါအဝင်မြမစီးပွားရေးပြုပြင်ပြောင်းလဲရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးတို့အတွက်အားစိုက်ဆောင်ရွက်ခဲ့သူတဦးလည်းဖြစ်ပါတယ်။ဒါကြောင့်လဲ ARD သတင်းဌာနကရှောင်းတာနယ်ကိုအားနာတယ်ဆိုတဲ့ဆောင်းပါးမှာမြမစီးပွားရေးနှင့်ပတ်သက်သည့်ရှောင်းတာနယ်၏အသိပညာနှင့်မြမပြည်ကိုကောင်းစေခြင်းသောသူဆန္ဒသည်အစားထိုးရနိုင်ပွဲခဲရင်သည်သူအားထောင်သွင်းကျင်းချခဲ့သည့်လှုပ်ရက်သည်အလွန်အားနာစရာကောင်းလှသည်လို့ရေးသားခဲ့တာတွေ့ရပါတယ်။အလားတူပါပဲနိုင်ငံရေးကဲ့ခတ်တူကလည်းရှောင်းတာနယ်ကိုကျေးဇူးတင်တယ်လို့ဆိုပါတယ်။ဘာကြောင့်လဲဆိုတော့စစ်တပ်အာဏာသိမ်းပြီးနောက်ပေါ်ပေါက်လာတဲ့ຫນွေဦးတော်လှန်ရေးတနည်းအားဖြင့်လက်နက်ကင်တော်လှန်ရေးအပေါ်ထားရှိတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့သဘောထားကိုသိရှိခွင့်ရတဲ့အတွက်ရှောင်းတာနယ်ကိုကျေးဇူးတင်တယ်လို့ဆိုပါတယ်ခင်ဗျာ
။ကမ္ဘာမြေမမီဒီယာမြင်ကွင်းအစီအစဉ်ကိုပြည်တွင်းနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မြင်ကွင်းကျယ်အမှတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့တရုတ်မြန်မာနယ်စပ်ကုံသွယ်ရေးအပြောင်းအလဲတွေကိုတင်ဆက်ပေးထားပါရယ်တရုတ်မြန်မာနယ်စပ်ကုံသွယ်ရေးမှာအဓိကကျတဲ့ကုံသွယ်ရေးစခန်းတွေပြန်မစနိုင်တာခြေလာနေပါရှိလာပါပြီဒါပြင်နယ်စပ်ကုံသွယ်ရေးလမ်းကြောင်းလည်းပြောင်းလဲသွားခဲ့ပါရယ်ဒီအခြေအနေနဲ့ပတ်သက်ပြီးတော့ ISP မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာအချက်အလက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါရယ်ခင်ဗျာ
ုံမြန်မာနေဆက်ကုံသွယ်ရေးမှာအဓိကကြတဲ့ကုံသွယ်ရေးစခန်းတွေပြန်မစနိုင်တာရှစ်လနေပါရှိပါပြီ။ဒါနဲ့အတူနေဆက်ကုံသွယ်ရေးလမ်းကြောင်းတွေလည်းပြောင်းလဲလာခဲ့ပါတယ်။ကျိုင်းတုံကုံသွယ်ရေးစခန်းဟာစစ်စင်ရေး139နောက်ပိုင်းမှာတရုတ်မြန်မာနေဆက်ကုံသွယ်ရေးအတွက်အချက်အချာကျတဲ့နေရာတစ်ခုဖြစ်လာပါတယ်။မန္တလေးလာရှိုးမူဆေလမ်းကြောင်းရပ်တန့်သွားချိန်မှာတောင်ကြီးကျိုင်းတုံမိုင်းလာလမ်းကြောင်းကိုပို့သုံးလာကြတာပါ။မိုင်းလာကတဆင့်တရုတ်နိုင်ငံနဲ့နေဆက်ကုံသွယ်ဖို့သုံးလာရတဲ့ဒီလမ်းဟာစစ်ကောင်စီထိန်းချုပ်ထားနိုင်တဲ့တစ်ခုရီးသောလမ်းကြောင်းလေးဖြစ်ပါတယ်။စစ်စင်ရေး139နောက်ပိုင်းကျိုင်းတုံစခန်းရဲ့လစဉ်ပြန်မြကုန်သွယ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာ34တန်းကျော်ရှိလာပါတယ်။ဒါပေမဲ့မူဆယ်နဲ့ချင်းရွှေဟော်စခန်းတွေရဲ့လစဉ်ပြန်မြကုန်သွယ်မှုတန်ဖိုးကိုမမီသေးပါဘူး။စစ်ကောင်စီထိန်းချုပ်ထားတဲ့ကံပိုက်တီနယ်ဆက်ကုန်သွယ်ရေးစခန်းဟာလည်းချင်းချောက်ခံလာရပါတယ်။ကချင်ပြည်နယ်မှာနယ်ဆက်ကုန်သွယ်ရေးစခန်းနှစ်ခုရှိတဲ့အနေနဲ့လွေကျေစခန်းကိုကချင်လွတ်လပ်ရေးတပ်မတော် KIA ကဧပြီလဆန်းကလေးကထိန်းချုပ်ထားပါတယ်။ဒါကြောင့်စစ်ကောင်စီထိန်းထားနိုင်တာကံပိုက်တီစခန်းပဲကျန်တော့တာပါ။ကံပိုက်တီစခန်းဟာလစဉ်ပြန်မြကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ17တန်းကျော်ရှိပါတယ်။တစ်ဖက်မှာမြစ်ကြီးနားကံပိုက်တီကားလမ်းပေါ်ကစတုံးမြို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကထိန်းချုပ်ထားတယ်လို့စတုံးကံပိုက်တီလမ်းပိုင်းမှာလဲတိုက်ပွဲတွေပြင်းထန်နေပါတယ်။နေဆက်ကုံသွယ်ရေးပြန်စနိုင်ဖို့အတွက်တရုတ်နိုင်ငံဘက်ကကြိုးစားတာတွေလည်းရှိနေပါတယ်။စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဖွဲ့အကြားတရုတ်နိုင်ငံကကြားဝင်ဆက်ဆက်ပေးနေတာ၅ချိန်ရှိပါပြီ။အခြေအနေကထူးမလာပဲနောက်ဆုံးလှုပ်ခဲ့ချိန်မှာသတင်းထုတ်ပြန်မှုတောင်မရှိခဲ့ပါဘူး။စစ်ကောင်စီနဲ့ညီနောင်မဟာမိတ်တွေကြားစစ်ရေးတင်းမာမှုတွေလည်းပြန်ဖြစ်လာပါတယ်ဒီတကြိမ်စစ်ပြင်းမှုတွေကလာရှိုးမြို့အနီးတစ်ဝိုက်ကိုဗဟိုပြုနေပါတယ်ရှမ်းမြောက်နယ်ဆက်ကုံသွယ်မှုတွေဟာအချိန်တိုအတွင်းပြန်ကောင်းနိုင်ခြေမရှိပါဘူ
SB မာရဲ့မြင်ကွင်းညမတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့မိုင်းမပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါမရိဇနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ပထမဆုံးမင်္ဂလာရှိတဲ့နှုတ်ခွန်းဆက်စကားလေးတစ်ခုနဲ့စာချင်ပါတယ်ရှင်။ဥကြောင့်မြင့်ဆိုတဲ့တော်ရရှင်က Happy Father's Day, Have a Beautiful Day, ပျော်ရွှင်ပွဲဖခင်များနေ့ဖြစ်ပါစေ။တာယာလှပရဲ့နေ့လေးတစ်နေ့ပိုင်ဆိုင်နိုင်ကြပါစေလို့ VOE Facebook စာမျက်နှာပေါ်ကဒီကနေ့ဇွန်လ16တနင်္ဂနွေမနက်ခင်းအစီအစဉ်နေရာမှာဆူတောင်းစာတို့လေးရေးလာပါတယ်။ဟုတ်ပါတယ်။ဒီကနေ့က American ပြည်အောင်စုမှဖခင်များနေ့ဖြစ်ပါတယ်။နှစ်စဉ်ဇွန်လရဲ့တတိယတနင်္ဂနွေနေ့ကိုဖခင်များနေ့လို့သတ်မှတ်ထားတာပါ။ဖခင်တွေရဲ့ဂုဏ်ကျေးဇူးလူပောင်အတိုင်းဝန်းကိုအကျိုးပြုနေတဲ့ဖခင်တွေကိုလေးစားဂုဏ်ပြုတဲ့အနေနဲ့အခုလိုမျိုးဖခင်များနေ့သတ်မှတ်ထားတာဖြစ်ပါတယ်။ VOE သရရှင်ဖခင်တွေအားလုံးကိုလည်းဒီနေရာလေးကနေပြီးတော့အလေးထားဂုဏ်ပြုချင်ပါတယ်ရှင်။ပေါ်ပေါ်ဆိုတဲ့သရရှင်ကတော့
မင်္ဂလာပါ VOE ရေကျွန်တော်က VOE Radio ကိုအမြဲနားဆင်နေသူပါမအေးတနာကျော်ရဲ့ပေးစာပြန်စာအစီအစဉ်မှာ VOA ဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာကြပါစေလို့ဆုတောင်းပေးကြသူတွေကိုအလွန်သဘောကျပါတယ်ကျွန်တော်ကတော့ပေးစာပြန်စာအစီအစဉ်ရဲ့နောက်ခံတီးလုံးလေးတွေကိုသဘောကျပါတယ်အစီအစဉ်နဲ့လိုက်ဖက်လို့ပါ
ဟုတ်ကဲ့ကျေးဇူးအထူးပါကိုပေါ့
ဒီတီးလုံးလေးကိုကျမရဲ့ခင်ရရှင်မျိုးအကိုတူမေတ္တာနဲ့တီးပေးထားတာဖြစ်ပါတယ်။ဒီတီးလုံးလေးကိုကျမနားထောင်မိတိုင်းနဲ့အဲ့ဒီအကိုကိုကျေးဇူးတင်မိပါတယ်နော်။သရရှင်နေသဘောကျတယ်ဆိုလို့လည်းဝမ်းသာရပါတယ်။ကိုပေါ်ပေါ်ကျမ်းမာပေးခင်ပါစီရှင်။ဥချော်စိန်နာဆိုတဲ့သရရှင်ကတော့ထိုင်းနေဆက်ကိုတွားရောက်ပြီးတော့တည်င်းယူသလိုဘင်္ဂလားဒေ့ရှ်နဲ့ရခိုင်နေဆက်တည်င်းယူပြီးတော့တင်ဆက်ပေးပါလားတဲ့။ဟုတ်ကဲ့ပါ။ကြိုးစားပါမယ်နော်။ VOA တည်င်းနေပြန်နားထောင်ခြင်းပါတယ်လို့ရေးလာတဲ့သရရှင်ကတော့လိုင်းခဏခဏပြတ်တော့အဆက်မရတော့ဘူးတဲ့ဟုတ်ကဲ့ပါဒီသွားရရှင်ကို Messenger ကနေပြလဲစာပြန်ထားပါရယ်နော်အခုလိုမျိုးလိုင်းပြတ်တယ် Internet နဲ့အဆင်မပြေဘူးဆိုရင်တော့အမြဲတမ်းနေရာမရွေးကနေပြဖမ်းယူနားဆင်နိုင်တယ်လိုင်းတော် Radio လေးနဲ့ဖမ်းယူနားဆင်နိုင်ပါတယ်ဦးစိုးဝင်းဆိုတဲ့သွားရရှင်ထိုတစ်ပတ်တော့ရေးလာတဲ့စာမှာ तू ကစနေကြိုမှာညနေ9နာရီတိုင်းထုတ်လွှင့်ပေးနေတဲ့ VOA ရုပ်မြင်သံကြားသတင်းအစီအစဉ်မှာနိုင်ငံတကာသတင်းအစီအစဉ်ကိုမတင်ဆက်ပေးဘူးလားတဲ့ဟုတ်ကဲ့ပါကျွန်မတို့ကိုဖြေထားတာလေးကြားလိုက်မယ်ထင်ပါတယ်နော်ကျမတို့ကစနေကြိုတွေကတပတ်အတွင်းသတင်းအစီအစဉ်နဲ့ TV မဂ္ဂဇင်းအစီအစဉ်ဖြစ်တဲ့အတွက်ကြောင့်မို့သတင်းတွေကိုကြည့်ကျင်နေဆိုရင်9နာရီမှာကြည့်နိုင်ပါလို့ဖြေပေးထားတာပါဒီတော့ရှင်စာပြန်ရေးလာပါလေညနေ6နာရီ15မှာမြန်မာအတန်နိုင်ငံတကာသတင်းနားထောင်ပါတယ်ည9နာရီမှာ VOA TV သတင်းကြည့်ပါတယ်ည8နာရီမှာ BBC နားထောင်ပါတယ်ပြီးရင်8တဲ့9နာရီအထိမဆောက်နိုင်လို့ပါစနေတင်းငွေညနေ9နာရီဆိုရင်ရောင်းလဲလဲဖြစ်နေပါတယ်နိုင်ငံတကာသတင်းမလာလို့ပါဆိုပြီးဒီသရရှင်စာရေးလာပါတယ်ရှင်ဟုတ်ကဲ့ပါသူပြောရလဲဟုတ်နေတာပဲည9နာရီအထိမဆောက်နိုင်လို့ဆိုတော့ကျမတို့သတင်းကည9နာရီလာတာဖြစ်ပါတယ်နော်ဒီသရရှင်ကသတင်းဌာနတွေအားလုံးကသတင်းတွေကိုဂရုတစိုက်ဆောင်နားထောင်နေတဲ့သူဖြစ်ပါတယ်။ညာ9နာရီအိတ်တာမလို့ကျမတို့အစီအစဉ်နဲ့မျက်မှီလိုက်တာလည်းဖြစ်ပါတယ်နော်။စာပြန်ရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ကျောင်းဗီဒီယိုကိုစာရေးလာကြတဲ့သရရှင်တွေထဲမှာဆိုရင်တော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့သူတို့နေဆင်ကျင်လည်ရပတ်ဝန်းကျင်မှာတွေ့ကြုံနေရတဲ့လူမှုကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေကိုရေးလာကြတဲ့သရရှင်တွေရဲ့စာတွေကိုကျွန်တော်တို့အပတ်စဉ်ဖော်ပြပေးပါရစေ။ဒီကိစ္စမှာသရရှင်တစ်ယောက်ကမဲရီတနာကျော်နဲ့ VOA အဖွဲ့သားတွေအားလုံးဘေးရန်ကင်းကွာကိုစိတ်နှပြကျမ်းမာချမ်းသာကြပါစေကြောင်းဥစွာဆုတောင်းမေတ္တာပို့သလိုက်ပါတယ်လို့အစားချီရေးလာတဲ့သောရရှင်ကအကောင့်နံပါတ်လေးခြံထားပေးပါလို့ပြောရင်းနဲ့နိုင်ငံရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ချက်ကိုအခုလိုထုတ်ပေါ်လာပါတယ်
မြမပြည်ဒီမိုကရေစီထွန်းကားပြန့်ပွားရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကြီးအမြန်ဆုံးပေါ်ပေါက်ရေးအတွက်တိုက်ပွဲဝင်နေကြတဲ့မြမလူဦးတော်လှန်ရေးကြီးမှာအဟံတာဖြစ်နေတာတခုကိုပြောချင်ပါတယ်ပြည်သူချင်းချင်းကိုယ့်လူမျိုးချင်းချင်းကိုအကြမ်းဖက်ဆကဆရဲ့တတ်ရှူသွေးခွဲတာခံရပြီးတော့လမ်းကြောင်းမတူပဲရန်သူတွေလိုတိုက်ခိုက်နေကြရတဲ့ဗမာပြည်ခေါ်ပြူစောတီတိုင်းသားဒေသတွေခေါ်ပြည်သူစစ်ဆိုတဲ့အဖွဲ့တွေရဲ့နေဆက်ဒေသတိုင်းသားဒေသတွေကအကြမ်းဖက်ဆက်ကအကြမ်းဆုံးနဲ့သွေးခွဲသိမ်းသွင်းလက်ကိုက်တို့ဖြစ်ဖန်တီးထားတဲ့ BGF လို့ခေါ်တဲ့နေကြာစောက်တပ်ဖွဲ့တွေရဲ့ကိုပြောချင်ပါတယ်အကြမ်းဖက်စစ်တပ်ရဲ့ကောက်ကျစ်ဆင်းလဲမှုမာယာကြော်ကွင်းထဲမှာမနေကြပါနဲ့တော့အမြင့်မှန်ရကြပါတော့ Federal Democracy ပြည်တော်စုကြီးအမြန်ဆုံးပေါ်ပေါက်ဖို့အတွက်ပြည်သူ့ဘက်ကိုယက်တီကြပါတော့လို့ပြောချင်ပါတယ်ပို့တိုင်းသားချင်းချင်းပြပြည်သူစစ် PNO ဆိုတဲ့အဖွဲ့နဲ့ပို့ပြည်သူတက်မလို့ PNL လိုအဖွဲ့နဲ့ဖွဲ့ကုလူမျိုးချင်းချင်းတက်ဖြတ်နေကြရတယ်။ KM မှာလည်းကြည့်ပါအောင် KM လူမျိုးချင်းချင်းတဖွဲ့က BGF ဆိုတဲ့အကြမ်းဖက်ဆက်ကဆလက်ကင်တုံနေကြစောက်တက်နဲ့ KNU KM တက်မလို့နှစ်ဖွဲ့ကုလူမျိုးချင်းချင်းတက်ဖြတ်နေကြရတယ်။ဗမာပြည်မှာဗမာလူမျိုးချင်းချင်းဒီအကြမ်းဖက်ဆက်ကဆရဲ့လက်ကင်တုံပြူစောတီဆိုတဲ့ပြည်သူစစ်အဖွဲ့နဲ့လူဦးတော်လိုင်းရေး PDF အဖွဲ့နှစ်ဖွဲ့ဗမာလူမျိုးချင်းချင်းတက်ဖြတ်နေကြရတယ်။အာဏာရှင်အကြမ်းဖက်ဆက်ကဆတက်ကောက်ချစ်ဆင်လဲသွေးခွဲပြီးတော့အင်ဂျက်ချင်းအိုးမဲ့တုတ်ခုတ်ခိုင်းတာပြည်သူချင်းချင်းပြန်ပြီးတော့လူသက်ပွဲကျင်းပနေတာသူသာထင်ရှားနေတာမို့ပြူစောတီတို့ပြည်သူစစ်တို့ BGF တို့ကိုပြောချင်ပါတယ်အမှန်ကိုမြင်ကြပါတော့အကြမ်းဖက်မြန်မာတပုံစစ်တပ်ရဲ့လက်ကင်တုပ်ဘဝအယုတ်ကိုက်စစ်ကြုံဘဝမှာမနေကြပါနဲ့တော့ပြည်သူဘက်ကအမြန်ရက်တည်ပြီးတော့ Federal Democracy ပြည်တော်စုသစ်စီကိုပြည်သူနဲ့အတူအမြန်ရှောက်လန်းကြပါတော့လို့ပြောပြရစီခင်ဗျာ
လက်နက်ကိုင်အဖွဲ့တွေအားလုံးပြည်သူ့ဘက်ကရက်တီဖို့လိုအပ်ပါတယ်ဆိုပြီးဒီသောရရှင်သူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ရှင်ရင်းပွင့်လာတဲ့သောရရှင်ရဲ့စာရီကိုလည်းဖော်ပြပေးကြပါလိမ့်စီပရိပခကြီးထွားနေတဲ့ရခိုင်ပြည်နယ်မှာမိသားစုကိုအဆက်အသွယ်လုပ်လို့မရလို့ပါဆိုတော့ရေးလာတဲ့သောရရှင်ရဲ့စာကတော့
မင်္ဂလာပါ VOA 1.3 များခင်ဗျာ ကိုစိတ်နှပြရှင်လန်းရှမ်းသာကြပါစေ။ကျွန်တော်ကရခိုင်ပြည်နယ်ရတိတော်မြို့နေကပါ။အခုလက်ရှိဖြစ်ပေါ်နေတဲ့စစ်ကောင်စီနဲ့အာရခတ်တပ်တော်အဲတိုက်ပွဲကာလတစ်လျှောက်လုံးမှာကျွန်တော်တို့ရခိုင်ပြည်နယ်ကိုအင်တာနက်လိုင်းတွေဖြတ်စစ်နယ်ရိုက်ခါတွေဖြတ်တောက်ထားတာကျွန်တော်တို့နိုင်ငံခြားရောက်နေတဲ့ရခိုင်သူရခိုင်သားအများစုဟာအိမ်ကအဖေအမေညီကိုမောင်နှမတွေသားသမီးတွေနဲ့အဆက်အသွယ်ဘာမှမလုပ်ရပါဘူး။စစ်ကောင်စီကအုပ်စိုးထားတဲ့ရန်ကုန်ကနေရခိုင်ပြည်နယ်ကိုပြန်လေဖွင့်ပေးစီရှင်ပါတယ်ဖုန်းလိုင်းတွေပြန်လေဖွင့်ပေးစီရှင်ပါတယ်နိုင်ငံခြားအသီးသီးကိုရောက်နေတဲ့ကျွန်တော်တို့ရခိုင်တွေမိသားစုနဲ့ဖုန်းဆက်တွေရစီရှင်တို့ပါဗျ
ရခိုင်ပြည်နယ်ကအစီရေပြိပခအခြေအနေကလည်းဆိုးရွားနေတာဖြစ်ပါတယ်နော်ဒါကြောင့်မလို့ဆက်သွယ်ရေးလိုင်းတွေလည်းပြတ်တောက်ပြီးတော့နိုင်ငံတကာကိုရောက်နေတဲ့ရခိုင်ပြည်သူပြည်သားတွေအိမ်နဲ့အဆက်အသွယ်မရဖြစ်နေလို့စိုးရိမ်ပြီးတော့ဆာရေးလာတာဖြစ်ပါတယ်သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမှုအစဉ်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi's news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်ဒီစီကတုံ့ပြန်အကြံပြုလာမတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါသေး။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးနားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။အေးသနာကြောင့်တင်ဆက်တဲ့မြန်မာပြည်မှာဗီဇာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ကမ္ဘာတစ်လောထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဗြိတိန်နိုင်ငံကလန်ဒန်မြို့ကဒီရေကဲမှုန့်ဆိုင်တစ်ခုဟာအခုလာမယ့်နွေရာသီအတွက်အရသာအထူးဆန်းရေကဲမှုန့်တွေနဲ့ရှာလဘက်ရေတွေကိုမိတ်ဆက်လိုက်ပါတယ်။အမေရိကန်ပြည်ထောင်စု Los Angeles မြို့မှာခွေးတွေအတွက်အပန်းဖြေအားယူလို့ရတဲ့ပုဂ္ဂလိကပိုင်အစင်းမြင့်ကလပ်တစ်ခုကိုဖွင့်လှစ်ထားပါတယ်။ဒီလိုကဘာတလောကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့အမခင်ဖြူထွေးတို့တင်ဆက်ပေးထားပါတယ်ခင်ဗျာ
။ဗြိတိန်နိုင်ငံလန်ဒန်မြို့ကရေခဲမှုန့်ဆိုင်တစ်ခုဟာအခုလာမယ့်နွေရာသီအတွက်အရသာထူးဆန်းတဲ့ရေခဲမှုန့်တွေနဲ့ရှာလဘက်ရေတွေကိုမိတ်ဆက်လိုက်ပါတယ်။ဗြိတိရှ်ဖက်ရှင်ဒီဇိုင်နာအန်ညာဟင်းမတ်ဖန်တီးခဲ့တဲ့ရေခဲမှုန့်ဆိုင်လုပ်ငန်းဟာမိဖို့ကြောင့်တည်းမှာသုံးတဲ့ပစ္စည်းတစ်စိတ်တွေရဲ့အရသာတွေကိုတူပါဖန်တီးထားတာဖြစ်ပြီးဒီနှစ်ကတော့သုံးနှစ်မြောက်ဖြစ်ပါတယ်။ဒီနှစ်အတွက်အရသာတွေထဲမှာတော့ပရလိုတလွင်စီအရသာ၊ကီကိုမန်ပဲငံပြားရေး၊နောက်ဆန်ဖတ်မြေပဲအရသာစတာတွေပါဝင်ပြီးတော့ရှာလဘက်ရည်တွေထဲမှာတော့ Sasam Melt Vinegar ရှာလကာရည်နဲ့ Tropicana လိမ္မာရည်အရသာဖြစ်ပါတယ်။ကီကိုမန်ပဲငံပြားရည်အရသာရည်ကဲမုံဟာမနစ်ကလူကြိုက်များလွန်တာကြောင့်ဒီနှစ်မှာလည်းထပ်မံဖန်တီးထားတာပါ။အစအဦးပိုင်းမှာတော့ပဲငံပြားရည်အရသာကိုလူတွေကမမီးရဲကြပေမဲ့လည်းမီးချီပြီးတဲ့အခါမှာကြိုက်ကြတာများပါတယ်လို့စိုက်ဝင်တဲ့သူကပြောပါတယ်။ရည်ကဲမုံဇွန်းနဲ့တကောကိုအမေရိကန်ဒေါ်လာနဲ့ဆိုရင် $5.95 ကုန်ကြမှာဖြစ်ပြီး500မီလီပါတဲ့ဘူးတဘူးဆိုရင်တော့ဒေါ်လာ20လောက်ကျတင်ပါပါဒီဆိုင်ကတော့ဇွန်လ9ရက်နေ့ကနေဩဂတ်လ18ရက်နေ့အထိဖွင့်လှစ်ထားမှာဖြစ်ပါတယ်ရှင
်အမေရိကန်ပြည်အောင်သူ Los Angeles မြို့ကစန်တာမော်နီကာကမ်းခြေနားမှာခွေးတွေအတွက်အပန်းဖြေအားယူလို့ရတဲ့ public ပိုင်းအစီအမင်းကလပ်တခုကိုဖွင့်လှစ်ထားပါတယ် Dog PPL ဒါမှမဟုတ်ခွေးရီအတွက် Soho House လို့နာမည်ပေးထားတဲ့ဒီကလပ်ကိုအသင်းဝင်ကြီးကတော့တစ်လအမေရိကန်ဒေါ်လာ120ကျပ်တင်မှာဖြစ်ပြီးတော့တန်ရှင်းပြီးအစီအမင်းနဲ့နေရာတခုမှာအဆောင်လျှောက်တွေနဲ့လာနာနိုင်တာပါခွေးပိုင်ရှင်တွေအတွက်လည်းအနားယူအပန်းဖြေဖို့နဲ့အလုံးလုံးနိုင်မဲ့နေရာတွေသတ်မှတ်ထားပေးပြီးအင်တာနက်အစားအသောက်နဲ့လူမှုရေးပွဲတွေကိုလည်းကျင်းပနိုင်တာပါဒီကလပ်အသင်းဝင်ဖြစ်ဖို့အတွက်ခွေးတွေအနေနဲ့ဆံမေးပွဲတစ်ခုဖြေရမှာဖြစ်ပြီးတော့တခြားခွေးတွေလူတွေနဲ့လိုက်လောညီထွေနေနိုင်တဲ့ခွေးတွေကိုမှအသင်းဝင်ဝင်ပေးတာပါဒီကလပ်ကိုပိုင်ရှင်နှုတ်ဦးနဲ့တည်ထောင်ခဲ့တာဖြစ်ပြီးတော့ Los Angeles မြို့မှာခွေးတွေအတွက်လုံခြုံတန်ရှင်းတဲ့နေရာပန်းချံမရှိဘူးလို့ခံစားရတာကြောင့်အခုလိုကလပ်တစ်ခုကိုဖွင့်ပစ်သွားတာပါခင်ဗျာ
မိတ်ဖက်ပြည်သူစီရတဲ့မြို့မှာလိင်လူလိင်ကွဲချစ်သူတွေကိုဂုဏ်ပြုတဲ့အထိမ့်မှန်အနေနဲ့ LGBTQIA+ စုံကွဲပေါင်း56တွဲဟာတစ္ဆာပြန်တိုက်တယ်တဲ့အခမ်းအနားတစ်ခုကျင်းပပြီးကမ္ဘာစံချိန်တင်လိုက်ပါတယ် Love for All လို့နာမည်ပေးထားတဲ့သင်္ဘောကြီးပေါ်မှာကျင်းပတဲ့ဒီခမ်းအနားကိုဝါရှင်တန်ပြည်နယ်ရဲ့ပထမဦးဆုံးဂေးအဖြစ်ပွင့်ပွင့်လင်းလင်းဝန်ခံချတဲ့တရားသူကြီး Mary Yu ကဦးစီးကျင်းပခဲ့တာပါစီရဲမျိုးကကမ္ဘာလက်ခီးသွားတွေကိုဆွဲဆောင်ဖို့ဖန်တီးထားတဲ့အဖွဲ့ Visit စီရဲတွေကဒီပွဲကိုစီစဉ်ပေးခဲ့တာဖြစ်ပြီးတော့အနှစ်90မြောက် LGBTQIA+ အတိုင်းဝိုင်းအတွက်လည်းမျိုးကဂုဏ်ပြုပေးတဲ့ပွဲဖြစ်ပါတယ်ရှင
်အမေရိကန်နိုင်ငံနယူးယောက်မြို့မန်ဟတ်တန်မြို့လယ်ကောင်မှာဒီလူမဆိုးတီးခတ်နိုင်တဲ့ရောင်စုံစန်းနေရာကြီးတွေကိုခင်းကျင်းထားပါတယ် Fosun Plaza ရင်းပြင်နေရာမှာ Sing for Hope အဖွဲ့ကစီစဉ်တဲ့ပွဲအတွက်စန္ဒီယာကြီးတွေကိုခင်းကျင်းထားတာဖြစ်ပြီးတော့ကဘာကြီးကိုပိုကောင်းမွန်တဲ့နေရာဖြစ်အောင်ဖန်တီးဖို့အတွက်ဖြစ်ပါတယ်လို့ဒီအဖွဲ့ကိုပူးတွဲတည်ထောင်သူမော်နီကာယူနစ်ကပြောပါတယ်ဒီအဖွဲ့ဟာစက်တင်ဘာ17ရက်တိုက်ခိုက်မှုအပြီးဖွဲ့စည်းခဲ့တဲ့ပရာဟိတအဖွဲ့ဖြစ်ပြီးတော့လူတွေရဲ့စိတ်ဓာတ်ရာတွေကိုအမှုပညာနဲ့ပူဇော်ဖို့ကြီးရွယ်ပါတယ်ဇွန်လ30ရက်နေ့အထိလာမယ့်သတင်းဖတ်တွေအတွင်းနယူးယောက်မြို့ရဲ့နေရာစုံမှာအခုလိုအမှုပညာရှင်မျိုးစုံကဖန်တီးထားတဲ့စန္ဒီယာတွေကိုခင်းကျင်းထားမှာဖြစ်ပြီးမိသူမဆိုးတီးခတ်နိုင်ပါတယ်လူတွေအနေနဲ့လာရောက်တီးခတ်ပြီးတချင်းတွေကိုလည်းစိုးနိုင်တာကြောင့်ပျော်ဖို့ကောင်းပြီးစူညံနေတာပဲလို့ဒီနေရာမှာလာရောက်တီးခတ်ခဲ့တဲ့နယူးယောက်ဒေသခံလူငယ်တို့ကပြောပါတယ်နယူးယောက်မြို့ကဒေဂီတာအဖွဲ့တွေတံပြိုင်တီးဆိုတဲ့အဖွဲ့တွေကလည်းလာရောက်ပါဝင်တီးဆိုခဲ့ကြပါတယ်ခင်ဗျာ
သူကြဆံပြတဲ့များအစီအစဉ်ကိုကိုငိမ့်ချမ်းနဲ့မခင်ဖြူရီတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ကြံရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ကတလဲချင်ညာပြီးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဘက်ကပြစ်လိုက်တဲ့ကြီးတွေဘင်္ဂလားဒေ့ရှ်ပိုင်းနဲ့စိတ်မာတင်ကျွန်းကိုကြားရောက်ခဲ့တဲ့အတွက်ဒီကိစ္စကိုနိုင်ငံအကြဖြေရှင်းဖို့ကြိုးစားနေတယ်လို့ဘင်္ဂလားဒေ့ရှ်ပို့ဆောင်ရေးနဲ့လန်ဒတာဆိုင်ရာဝန်ကြီးအိုဘိုင်ဒူကဒါကပြောကြလိုက်ပါတယ်မြန်မာနိုင်ငံကလက်နက်ကိုင်ပြည်ပခါတွေအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံထိခိုက်ညံ့ရရင်စစ်မချမ်းမြေပွဲဖြစ်မဲ့အကြောင်းဒီကိစ္စကိုဆွေးနွေးညှိနှိုင်းမှုနဲ့ဖြေရှင်းဖို့လှုံ့ဆော်နေတဲ့အကြောင်းဒါပေမဲ့မြန်မာဘက်ကပြစ်ခတ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံသားတရားရောက်ထိခိုက်ခဲ့မဲ့ဆိုရင်လက်တုံ့ပြန်သွားမယ်လို့ဒါကမျိုးမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့တာပါမြန်မာနိုင်ငံအပေါ်ရန်လိုမုန်းတိမှုမရှိပေမဲ့တက်ခိုက်ခံရရင်တော့လက်တုံ့ပြန်ဖို့အသင့်ရှိတဲ့အကြောင်းပြင်းပြင်းထန်ထန်တုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်မြန်မာအရေးငြိမ်းချမ်းတဲ့နည်းနဲ့ဆွေးနွေးဖြေရှာရမှာထိုင်းနိုင်ငံဟာအရေးပါတာကြောင့်တန်တပန်ရေးရာဦးစားပေးဖြေရှင်းနိုင်မှုကြိုးပမ်းမယ်လို့မကြသေးခင်ကမှအသိခတ်လိုက်တဲ့ထိုင်းနိုင်ငံကြားရေးဝန်ကြီးမလီဆန်ကီယမ်ပုံစာကပြောကြားလိုက်ပါတယ်။အင်းနီချင်းနိုင်ငံနေတည်ငြိမ်မှုရှိဖို့အရေးကြီးတယ်ဆိုတာမြန်မာနိုင်ငံအကြက်တဲကြောင့်ထိုင်းနေစားလုံခြုံရေးထိခိုက်နေရတာကိုလည်းထောက်ပြခဲ့ပါတယ်ခင်ဗျာ။ဣသရေလ်ဟာမတ်စ်ပွဲကြောင့်ဆန္ဒရေးခပြလာမှုနဲ့ရင်ဆိုင်နေရတဲ့အရေးပေါ်အကူအညီလိုအပ်နေသူပါလက်စတိုင်းတွေအတွက်ပို့ပေးမဲ့အကူအညီတွေပိတ်မိနေတဲ့ပြဿနာပြည်လည်ရေးအတွက်ဂါဇာတောင်ပိုင်းကလမ်းမှာနေ့ပဲတိုက်ပွဲတွေရာယီရထားမယ်လို့ဣသရေလ်စစ်တပ်ကဒီကနေ့ကြေညာလိုက်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုက်ကြေညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းနဲ့ DM1 လို့ဖြစ်ပါတယ်ဘီရိုအမေရိကန်အတန်းရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီအထိလိုင်းလိုမီတာ3251နဲ့လိုင်းလိုမီတာ190လို့ကနေအတန်းလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ